Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တရက်2020ပြည့် October 14ရက်နေ့ဗုဒ္ဓဘာသာနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6:00နာရီက8:00နာရီအထိလိုက်တူမီတာ24 40 51နဲ့လိုက်လံမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ဗုဒ္ဓဘာသာမနက်ခင်းနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့အတူကျွန်တော်ရဲမင်းထွန်းကတင်ဆက်ပေးသွားပါမယ်။ဥရောပတလွာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာနေတာကြောင့်နိုင်ငံအစိုးရတွေကယောဂထိန်းချုပ်နိုင်ရေးတင်းကျပ်တဲ့ကန့်သက်တားမြစ်ချက်တွေကိုပြန်ပြီးချမှတ်ဖို့လှုံ့ဆော်နေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာရင်ဥရောပနိုင်ငံတွေထဲကိုဗစ် -19 ကူးစက်သူ9သိန်းကျော်ရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအင်္ဂါနေ့ကပြောပါတယ်။ဒါဟာရှေ့သတင်းပတ်ထဲကူးစက်မှုနှုန်းရဲ့34ရာခိုင်နှုန်းမြင့်တက်လာတာဖြစ်ပါတယ်။ယောဂဆစ်ဆေးတာတွေကိုပို့တိုးလုပ်တာတွေကြောင်းကုသမှုတို့မြင့်တက်လာရတာဖြစ်တယ်လို့ဆိုပေမဲ့ပြီးခဲ့တဲ့အပတ်ထဲသေဆုံးတဲ့နှုန်းကလည်းအရင်တစ်ပတ်ထဲ16ရာခိုင်နှုန်းပိုများလာတာကိုတွေ့ရတယ်လို့ WHO ကပြောပါတယ်။ယောဂထိန်းချုပ်ဖို့ပြီးခဲ့တဲ့နေရာတွေကအသွာလာတွေကန့်သက်ခဲ့တာကြောင့်ဥရောပမှာအလုပ်လက်မဲ့ပြဿနာကြီးကြီးမားမားကြုံတွေ့ခဲ့ကြရပါတယ်။အခုတော့ကြားစည်နေတဲ့စီးပွားရေးကိုထပ်ပြီးရိုက်ခတ်မှုတွေရှိလာနေတာကြောင့်လုံးဝအသွာလာပိတ်ပင်တာမျိုးကိုတာဝန်ရှိသူတွေကရှောင်ရှားဖို့ကြိုးစားနေတာလည်းဖြစ်ပါတယ်။ပြည်သူတွေနဲ့စီးပွားရေးလုပ်ငန်းတွေကိုထိခိုက်စေခဲ့တဲ့နေရာတွေကကန့်သက်ခဲ့တာမျိုးလို့အခုမလုပ်ဖြစ်အောင်ဦးစားပေးကြိုးပမ်းနေတယ်လို့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်ကပြီးခဲ့တဲ့အပတ်ကပြောထားခဲ့ပါတယ်။ဒါပေမဲ့မရိအင်ဂါနေကတော့ယောဂကုသမှုတော်မြင့်တက်လာတဲ့နေရာတွေကိုတတိနဲ့စောင့်ကြည့်နေတယ်လို့ဝန်ကြီးချုပ်မာကယ်ကဥရောပသမဂ္ဂအကြံပေးဘုတ်အဖွဲ့ကိုပြောပါတယ်။အသွာလာတွေကိုလုံးဝပိတ်ပင်မဲ့အစားယောဂကုသမှုတော်မြင့်မားတဲ့နေရာတွေမှာကန့်သက်တားမြစ်ချက်တွေချမှတ်ဖို့အစီအစဉ်ကို WHO ကလည်းထောက်ခံအားပေးတဲ့သဘောရှိပါတယ်။ကန့်သက်ချက်တွေအပြည့်အဝချမှတ်တာကိုတော့နောက်ဆုံးရွေးချယ်စရာလမ်းအနေနဲ့စဉ်းစားသင့်တယ်လို့ WHO ပြောခွင့်ရတာရစ်ဂျာဆာရေဗစ်ကပြောပါတယ်။အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အစိုးပြုခံထားရသူအေမီကော်နီဘာရက်ကတရားရုံးချုပ်မှာကြားနာဆွေးနွေးလာနိုင်တဲ့အမှုကြီးတွေအပေါ်ထားရှိတဲ့သူ့ရဲ့အယူအဆတွေကိုအတိအလင်းဖြည့်ဆို့ပြောကြားခြင်းမရှိဘဲအမှုတွေကိုဆုံးဖြတ်တဲ့အခါသူရဲ့ပုဂ္ဂိုလ်ရေးနဲ့ဘာသာရေးအယူအဆတွေကိုလွှမ်းမိုးခံမှာမဟုတ်ဘူးလို့ပဲပြောပါတယ်။တရားရုံးချုပ်တရားသူကြီးအဖြစ်သမ္မတဒေါ်နယ်ထရမ့်အစိုးပြုထားသူဘာရက်ကအင်္ဂါနေ့ကကျင်းပတဲ့ဒုတိယမြောက်ရဲ့အထက်လွှတ်တော်ကြားနာစစ်ဆေးပွဲမှာအထက်လွှတ်တော်အမတ်တွေရဲ့မေးမြန်းချက်တွေကိုတိုက်ရိုက်ဖြေကြားခြင်းမပြုဘဲနေခဲ့တာဖြစ်ပါတယ်။အထက်လွှတ်တော် Republican အမတ်တွေဖြစ်တဲ့တရားရေးကော်မတီဥက္ကဋ္ဌ Lindsey Graham နဲ့ Chuck Grassley တို့နဲ့အတူ Democrat မှာ Dianne Feinstein နဲ့ Patrick Leahy တို့ကကိုယ်ဝန်ဖျက်ချမှုကိစ္စတနက်လက်နဲ့ပိုင်ဆိုင်မှုကိစ္စနဲ့မြို့သားကျမရေးဆောင်ရှားမှုကိစ္စတွေနဲ့ပတ်သက်ပြီးမေးမြန်းချက်တွေအပေါ်အတိအလင်းဖြေကြားမှုမရှိဘဲနေခဲ့တာဖြစ်ပါတယ်။အသက်48နှစ်အရွယ် Barrett ကိုခန့်အပ်မယ်ဆိုရင်တရားရုံးချုပ်အဖွဲ့ဝင်ရှေးဥစံ Conservative တရားသူကြီးတွေအကြားသူကစက်တမမြောက် Conservative တရားသူကြီးဖြစ်လာမှာဖြစ်ပါတယ်။ဒါကြောင့်အဖွဲ့ဝင်9ယောက်ရှိတဲ့တရားရုံးချုပ်မှာ6မဲ3မဲနဲ့ Liberal တရားသူကြီးတွေအပေါ်ပြတ်ပြတ်သားသားအသာစီးရသွားစေမှာဖြစ်ပါတယ်ခင်ဗျာ။COVID-19 ကာယောဂါကြောင့်ထိခိုက်နေတဲ့ကမ္ဘာစီးပွားရေးပြန်လည်နှလန်ထူဖို့ရုန်းကန်နေချိန်မှာပဲ2020ပြည်နှစ်ကမ္ဘာစီးပွားရေးတိတိတသားကျဆင်းလိမ့်မယ်လို့အပြည်ပြည်ဆိုင်ရာငွေကြေးရမငွေအဖွဲ့ IMF ကအင်္ဂါနေ့ကပြောပါတယ်
။ So we continue to project a deep recession in 2020.
ဒီကမ္ဘာလုံးစီးပွားရေးလေးတမလေးရာခိုင်နှုန်းအနှုတ်လက္ခဏာပြကျဆင်းမှာဖြစ်ကြောင်းဇွန်လကခံမှန်းချက်ထက်အနည်းငယ်ပိုပြီးကောင်းမွန်တဲ့ခံမှန်းချက်ဖြစ်ကြောင်း2021ခုနှစ်အတွင်းမှာတော့ 5.2 ရာခိုင်နှုန်းအထိဒစိမ့်တစ်ပိုင်းစီးပွားရေးတိုးတက်မှုရှိမယ်လို့ခံမှန်းကြောင်း IMF ရဲ့စီးပွားရေးအရာရှိချုပ်ဂျီတာကိုပင်နတ်က IMF နှစ်ပတ်လည်ညီလာခံမှာပြောသွားတာဖြစ်ပါတယ်။ဒီနိုင်ငံကလွှဲရင်ကျန်းတဲ့ဖွံ့ဖြိုးပြီးနိုင်ငံတွေနဲ့စီးပွားရေးထုတ်သစ်စနိုင်ငံတွေအားလုံး2021ခုနှစ်စီးပွားရေးတိုးတက်မှုက2019ခုနှစ်ကတိုးတက်မှုနှုန်းအောက်မှာပဲရှိနေမယ်လို့ခန့်မှန်းထားတယ်လို့လည်းပြောပါရယ်ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့စီးပွားရေးအခြေအနေကလည်း virus ပြန်လည်ကောင်းတော့မှုတွေကြုံတွေ့နေရတာကြောင့်မျောလင့်တာတဲ့ပိုးပြီးဆူဆူရွာရွာထိခိုက်နေကြောင်းအိန္ဒိယလိုနိုင်ငံမျိုးမှာသိတာထင်ရှားကြောင်းလည်းအဖွဲ့ဝင်189နိုင်ငံပါဝင်တဲ့ IMF အဖွဲ့ကပြောပါရယ်လာမယ့်နိုဝင်ဘာလ3ရက်အမေရိကန်သမ္မတရွေးကောက်ပွဲမှာအနောက်ဥရောပနိုင်ငံအများစုကပြည်သူတွေကဒီမိုကရက်တစ်သမ္မတလောင်းဂျိုးဘိုင်ဒန်ကိုအနိုင်ရစေချင်တာများတယ်လို့ YouGov အဖွဲ့ရဲ့မကြသေးခင်ကပြုလုပ်ခဲ့တဲ့စစ်တမ်းမှာတွေ့ရှိရပါတယ်ရွေးကောက်ပွဲနဲ့ပတ်သက်လို့ဒီအဖွဲ့ကလူသောင်းနဲ့ချီစစ်တမ်းကောက်ယူခဲ့တာဖြစ်ပါတယ်ဒါပေမဲ့အရှိဥရောပတလောမှာတော့သမ္မတဒေါ်နယ်ထရမ့်ကပိုပြီးလူကြိုက်များနေတာဖြစ်ပါတယ် YouGov စစ်တမ်းမှာဖြည့်ဆည်ခဲ့သူပြည်သူလူမျိုး3ပုံ2ပုံကဂျိုးဘိုင်ဒန်ကိုအနိုင်ရစေချင်ပြီး16ရာခိုင်နှုန်းကတော့သမ္မတထရမ့်ကိုပိုပြီးထောက်ခံပါတယ် ဒိမန်နိုင်ငံသားတွေတဲ့80ရာခိုင်နှုန်းကဘိုင်ဒန်ကိုထောက်ခံပြီးဒမရထရမ့်ကိုထောက်ခံသူက6ရာခိုင်နှုန်းပဲရှိပါတယ်ဂျာမနီနိုင်ငံမှာတော့စစ်တမ်းဖြည့်ဆို့သူ90ရာခိုင်နှုန်းကဘိုက်တန်ကိုအနိုင်ရစေချင်တာကိုသဘောထားစစ်တမ်းမှာတွေ့ရှိရပါတယ်။ဥရောပအရှေ့ပိုင်းနိုင်ငံတွေမှာတော့ဒမရထရမ့်ကိုထောက်ခံတဲ့သူကပိုများပါတယ်။2019ခုနှစ်ဖြူသူတေသနစစ်တမ်းတွေအရပိုလန်နိုင်ငံသားထက်ဝက်ကျော်ကဒမရထရမ့်မပေါ်အကောင်းမြင်သဘောထားရှိပါတယ်။ပိုလန်နိုင်ငံမှာအမေရိကန်တပ်တွေကိုတိုးချဲ့ချထားဖို့ဒမရထရမ့်ရဲ့ဆုံးဖြတ်ချက်ကိုပိုလန်နိုင်ငံသားအများစုကသဘောကျနေတာဖြစ်ပါတယ်။ဆာဗီးယားနဲ့ကိုဆိုဗိုအကြားဂျင်ဂျာစစ်တမျက်ရေးဒမရထရမ့်ရဲ့ကြိုးပမ်းမှုတွေကြောင့်လဲကိုဆိုဗိုမှာထရမ့်ကိုထောက်ခံသူတွေများတာကိုတွေ့ရပါတယ်။
အတန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 8.33 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်းမြန်မာနဲ့ဒေတာရင်းသတင်းတွေကိုဆက်ပြီးတင်ပြပေးနေပါတယ်ကျမသင်္ကီထိုက်ပါမြန်မာနိုင်ငံမှာအင်ကာနီကာ COVID-19 အတည်ပြုလူနာ 1,123 ယောက်ထပ်ပြီးတိုးလာတဲ့အတွေ့ COVID-19 ဓာတ်ခွဲအတည်ပြုလူနာ 3,438 ဦးရှိပြီဖြစ်ပါတယ်အောက်တိုဘာလ13ရက်နေ့အတွေ့ဓာတ်ခွဲနမူနာသစ် 13,258 ခုစစ်ဆေးခဲ့တာမှာလူနာသစ် 1,100 ကျော်ထပ်ပြီးအတည်ပြုခဲ့တာဖြစ်ပါတယ်COVID-19 ကြောင့်သေဆုံးသူကအင်ကာနီမှာ29ယောက်ထပ်ပြီးတော့ရှိတာကြောင့်သေဆုံးသူစုစုပေါင်းက693ဦးရှိသွားပါပြီ။အင်ကာနီအထိဓာတ်ခွဲနမူနာပေါင်း 404,126 ခုစစ်ဆေးခဲ့ပြီးအတည်ပြုလူနာတွေထဲမှာပြန်ပြီးတော့ကျန်းမာလာသူကတော့ 11,969 ယောက်ရှိပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့မှာပြီးခဲ့တဲ့တောက်ကြံနေ့နဲ့စနေနေ့အတွင်းမြန်မာကားသမား3ဦးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုတွေ့ခဲ့ပြီးတဲ့နောက်မဲဆောက်ကထိုင်းနဲ့မြန်မာနိုင်ငံသားစုစုပေါင်း4000လောက်ကိုဗိုင်းရပ်စ်စစ်ဆေးပေးဖို့အတွက် COVID-19 စစ်ဆေးရေးအဖွဲ့3ဖွဲ့တနင်္လာနေ့ကဆေးလွှတ်ထားပါတယ်။မြန်မာနဲ့နေဆက်မြို့ဖြစ်တဲ့မဲဆောက်မြို့ကဒေသခံတွေကြားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နိုင်တဲ့အန္တရာယ်များတယ်လို့လည်းမဲဆောက်မြို့တော်ဝန်ကပြောဆိုတဲ့အကြောင်းဘန်ကောက်ပို့စ်ကဖော်ပြပါတယ်။မဲဆောက်မြို့မှာဗိုင်းရပ်စ်စစ်ဆင်မှုတွေလုပ်နေတဲ့တစ်ချိန်တည်းမှာပဲဒေသခံတွေအားလုံးအိမ်မှာပဲနေဖို့နဲ့တက်နိုင်ရင်ခီးမသွားချဖို့သတိပေးထားကြောင်းလဲမြို့တော်ဝန်ကပြောပါတယ်။စာတင်ကျောင်း၁၁ခုကိုတန့်ရှင်းရေးလို့ပို့တက်ဖို့အတွက်တနင်္လာနေ့ကပိတ်ခဲ့ပါတယ်။အင်ကာနေ့ကတော့အများပြည်သူအလုပ်ပိတ်ရဖြစ်တာကြောင့်ကျောင်းတွေပိတ်ခဲ့ပြီးဗုဒ္ဓဟူးနေ့မှာကျောင်းနေပြန်ဖွင့်ပါမယ်။ထိုင်းမြန်မာနယ်စပ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3ဦးတွေ့ခဲ့တဲ့သတင်းကြောင့်လဲမဲဆောက်မျိုးပေါ်ကဈေးကြီးနှစ်ခုမှာတနင်္လာနေ့ကဈေးဝယ်သူရော့သွားတယ်လို့လဲဒေတာရင်းသတင်းရှင်းမြစ်ကိုကိုကားပြီးဘန်ကောက်ပို့စ်ကဖော်ပြပါတယ်။တရုတ်အစိုးရကအင်ကာနီထုတ်ပြန်လိုက်တဲ့စီးရင်သစ်တွေမှာတော့ကမ္ဘာဒုတိယစီးပွားရေးအခြေစုံတရုတ်ရဲ့စီးပွားရေးဟာကိုရိုနာကပ်ဘေးကြောင့်အထိနာခဲ့ရမှုကနေအမြန်ပြန်ပြီးကောင်းလာနေတယ်လို့ဖော်ပြထားပါတယ်။ပြီးခဲ့တဲ့တစ်နှစ်ကနေရှင်ရင်စက်တင်ဘာလအတွင်းတရုတ်ရဲ့ပို့ကုန်9.9 ရာခိုင်နှုန်းတိုးလာပြီးဩဂုတ်လအတွင်း 9.4 ရာခိုင်နှုန်းရှိခဲ့ရာကနေတိတိတသာတိုးတက်မှုဖြစ်ပါတယ်။ COVID-19 ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးအတွက်အသုံးပြုရတဲ့ဆေးဘက်ဆိုင်ရာပစ္စည်းတွေနဲ့တရုတ်ထုတ်တကူရေးအကာအကွယ်သုံးပစ္စည်းတွေကိုကမ္ဘာတစ်ဝန်းဝယ်လိုအားများလာတာကြောင့်ပို့ကုန်တင်ပို့နိုင်မှုတိုးလာတာလို့သုံးသပ်သူတွေကပြောပါတယ်။ပြီးခဲ့တဲ့စက်တင်ဘာလအတွင်းတရုတ်ရဲ့ကမ္ဘာတစ်လွှာကုန်သွယ်မှုမှာဒေါ်လာ38ဘီလီယံအသာစီးရခဲ့ပါတယ်။ဩဂုတ်လကကုန်သွယ်ရေးအသာစီးရမှုကဒေါ်လာ 58.9 ဘီလီယံရှိခဲ့တာကြောင့်ကုန်သွယ်ရေးအသာစီးရမှုပမာဏရော့ချခဲ့ပါတယ်။တရုတ်စိုးရရဲ့ဤပညာဆိုင်ရာရည်ရွယ်ချက်တွင်နဲ့ကုန်သွယ်ရေးအသာစီးရမှုကိုထိန်းချုပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့ဆောင်ရွက်ချက်တွေကြောင့်နှစ်နိုင်ငံကြားအပြန်အလှန်ကုန်သွယ်ရေးစစ်ပွဲဆက်ပြီးရှိနေတာနဲ့အတူပဲအမေရိကန်နဲ့ကုန်သွယ်ရေးမှာတော့ပြီးခဲ့တဲ့ဩဂုတ်လအတွင်းတရုတ်ဘက်က 34.24 ဘီလီယံအသာစီးရနေတာကနေစက်တင်ဘာလမှာတော့ကုန်သွယ်ရေးအသာစီးရမှုကဒေါ်လာ 30.95 ဘီလီယံကိုကျဆင်းသွားပါတယ်။ဘောလုံးကစားသမားအကျော်မော်ခရစ်စတီယာနိုရော်နယ်ဒိုမှာက ိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရကြောင်းပေါ်တူဂီဘောလုံးအဖွဲ့ချုပ်ကထုတ်ပြန်ထားပါတယ်။ဥရောပချန်ပီယံလိဂ် UEFA ကစားပွဲတွေမှာပေါ်တူဂီအမျိုးသားအသင်းအတွက်လက်ရှိကစားနေတဲ့ရနေဒိုမှာအခုအချိန်ထိရောဂါလက္ခဏာမတွေ့ရကြောင်းနဲ့ကွာရင်တင်းတိကျခွဲနေထိုင်သွားဖို့ရှိတယ်လို့လဲပေါ်တူဂီဘောလုံးအဖွဲ့ချုပ်ကပြောဆိုပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကနှစ်ဖက်လုံးတကိုးမှမသွင်းနိုင်ခဲ့တဲ့ပြင်းထန်တဲ့ကစားပွဲမှာရော်နယ်ဒိုနောက်ဆုံးကစားခဲ့တာပါ။လက်မဲ့ဗိုလ်ထုနေ့မှာပေါ်တူဂီနိုင်ငံလစ်စဘွန်မှာဆွီဒင်နဲ့ကစားမဲ့ပွဲမှာတော့ရော်နယ်ဒိုဝင်ကစားမှာမဟုတ်ပါဘူး။ခရစ္စတီယာနိုရော်နယ်ဒိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်ပေါ်တူဂီအသင်းသားအလုံးကိုလည်းဗိုင်းရပ်စ်ကူးစက်ခံရမှုရှိမရှိစမ်းသပ်စစ်ဆေးခဲ့ပြီးနောက်ထပ်ကူးစက်ခံရသူမရှိဘူးလို့ဘောလုံးအဖွဲ့ချုပ်ကထပ်လောင်းပြောပါတယ်။ဗုဒ္ဓဟူးနေ့ပွဲအကြိုအဖြစ်ပေါ်တူဂီအသင်းအနေနဲ့အင်ကာနေ့မှာတော့ပုံမှန်လေ့ကျင့်မှုလုပ်ဖွယ်ရှိပါတယ်။လက်ရှိ UEFA အုပ်စု၃မှာ၃ပွဲစီကစားခဲ့ပြီးဖြစ်တဲ့ပေါ်တူဂီနဲ့ပြင်သစ်တို့ခုနှစ်မှတ်စီနဲ့ဦးဆောင်နေပါတယ်ရှင်။VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့မနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြခဲ့တာပါအခုဆက်ပြီးသတင်းဆောင်မတွေဆက်သွယ်မေးမြန်းတင်ပြချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရအောင်ပါရှင
်ကျွန်တော်ဝင်းမင်းပါကိုဗစ်ရောဂါအဖြစ်များနေတဲ့ရန်ကုန်မှာတစ်ဖက်ကစီးပွားရေးအတွက်စက်ရုံတချို့ပြန်ဖွင့်လိုက်ချိန်မှာကျန်းမာရေးဝန်ထမ်းတွေကစစ်တာမဟုတ်တဲ့သွေးဖောက်စစ်ဆေးမှုတွေလှိုင်းသာယာမြို့နယ်ကစက်ရုံတရုံမှာဖြစ်ခဲ့ပါတယ်ဒီမျိုးနယ်ကဆွေသန်လွင်စက်မှုဆောင်ရှိ Siphon International Garment အထည်ချုပ်စက်ရုံမှာထောင်နဲ့ချီတဲ့အလုပ်သမားတွေကိုအခုလိုသွေးဖောက်စစ်ဆေးခဲ့တဲ့အပေါ်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရကိုမေးရမှာဒေါက်တာသန်းနိုင်စုကအခုလိုစရှင်းပြပါတယ
်ကျွန်တော်တို့ကတော့ဆရာဘာနဲ့စစ်လဲတော့မသိဘူးပေါ့နော်သွေးဖောက်တယ်လို့လည်းပြောတယ်ပေါ့ဆရာသွေးဖောက်တယ်ဆို Antibody ဖြစ်ဖို့များတယ်ပေါ့နော် Antibody Test Kit တွေကတော့ဆရာဒါလက်ရှိကမ္ဘာပေါ်မှာလည်းအသိမှတ်ပြုတာကျွန်တော်တို့တိတ်မကြားသေးဘူးဆရာအစာပိုင်းဖြစ်တဲ့ဟာတွေကလည်းတိတ်မပန်ဘူးပေါ့နော်အဲ့ခါကျတော့ positive ဖြစ်တဲ့လူတွေ negative ဖြစ်တဲ့လူတွေထွက်လာတဲ့ခါကျတော့လည်းဘာလုံးမှလည်းပေါ့နော် antibody positive ဆိုတာက stable infection ရှိနေသေးတာဥပမာ IgM လိုဟာမျိုးဆိုရင်ဒါ infection ကရှိနိုင်သေးတယ်ပေါ့နော်ခုန immunoglobulin M ပေါ့နော်ပဋိပြစ်ကြီးလို့ခေါ်တာပေါ့ဆရာကသူကတော့နည်းနည်းစောစောထွက်တဲ့သဘောရှိအောင်အဲ infectivity ကကျန်နေနိုင်သေးတယ်ပေါ့သူတို့ကနေကတ်လိုက်တာရော immunoglobulin G ပေါ့ဆရာIgG လိုဟာမျိုးဆိုရင်တော့ဒါမရှိတော့ဘူးလို့ပြောလို့ရတယ်ပေါ့နော်။ခုနစစ်ဆေးတဲ့ procedure တွေကလည်းပန်ရတာပေါ့နော်။အဲ့တော့မမှန်မဲနဲ့စစ်နေရင်တော့ပတ်စံကုန်တာနဲ့အတားနာတာပဲရှိမယ်ဆရာ။လူစုလူဝေးဖြစ်ပြီးယောဂါတော့ပူပူနိုင်သေးတယ်။ဘာမှတော့ထိရောက်တဲ့အဖြေတခုထွက်လာမှာမဟုတ်ဘူးဆရာ
။ဟုတ်ကဲ့ဆရာ။အဲ့တော့ပဋိပစ္စည်းတာသိပြီးတော့တကယ်တမ်း
ပဋိပစ္စည်းတာဒီပုဂံအားနဲ့ထွက်လာတယ်ဟာ
။ဟုတ်ကဲ့ပိုးရှိမရှိကိုမသိနိုင်တဲ့အနေထားပေါ့နော်
။ပန်တာပေါ့ဆရာ။ဒါမှခုနပြောသလိုပေါ့နော်။ Infectivity ကျန်လားမကျန်ဘူးလားပေါ့နော်။ဒါမျိုးကပြောရခက်တာပေါ့ဆရာ
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီနေရာမှာလုံငန်းရှင်တွေဘက်ကရောအလုပ်သမားတွေဘက်ကရောသူတို့ဆက်ကိုပြန်လာမဲ့သူတွေကိုစစ်နိုင်လို့ရှင်တော့တစုံတရာပို့ပြီးတော့ကုဆတ်မှုကိုထိန်းနိုင်မယ်လို့ယူဆတဲ့အတွက်ကျမိုင်ဝန်ကြီးဌာနဘက်ကရောအဲ့လိုစစ်ပေးဖို့အလားလားရှိနိုင်လား
အဲကျွန်တော်တို့ဘက်ကတော့ဆရာဒီ test တွေရဲ့ခုနပြောတဲ့ဒီစစ်ဆေးနိုင်တဲ့အပိုင်းပါပေါ့နော်ပြန်ကြည့်လိုက်ရင် symptom မပြခင်၂ရက်ရောဂါလက္ခဏာပြပြီး6ရက်ပေါ့နော်အဲ့ဒီအချိန်မှာ viral load ကတက်လာတဲ့ခါကျရင် antigen test kit နဲ့မိရပေါ့ဆရာအဲ့လိုဒီ၂ရက်မတိုင်ခင်မှာ viral load ကျနေတဲ့အချိန်အမိဆုံးကတော့ခုန gold standard real time pcr ပေါ့နော်molecular နည်းပညာပေါ့အဲ့လိုမျိုးမဟုတ်ဘဲနဲ့ခုနပြောတဲ့ vaccine ကအချိန်ရဲ့စာမန်လူမျိုးဖြစ်နေတဲ့ asymptomatic ပေါ့နော်ဒီလိုလူနာမျိုးစစ်မယ်ဆိုရင်တော့လုံးဝကျသွားတယ်ပေါ့နော်အဲ့ဒီအချိန်မျိုးမှာကျွန်တော် RDD 3တဲ့ဟာဒါ weak point ဖြစ်တယ်ပေါ့နော်ဒါမှလည်းတစ်ဖက်ကခုနပြောတဲ့ screening ပေါ့ screening တို့နေသားမျိုးနဲ့ဒီဆက်ုံတွေဝင်ရောက်မဲ့လူတွေကိုစစ်သေးမလားမစစ်သေးဘူးလားဆိုတော့ဘူဝါဒရေးရကိုသုံးဖြတ်တဲ့လူတွေအနေနဲ့ပဲဒါတော်ရအောင်ဖြစ်တယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုချင်းနေမှာဒီအဖြစ်များနေတဲ့ရန်ကုန်မှာဒီစက်ရုံလုံးရုံတွေများတဲ့ဟိုမှာလှိုင်းသာယာတို့မြောက်ကလာတို့မှာလည်းဖြစ်နှုန်းတော်များနေတဲ့အနေအထားမှာကာကွယ်ရေးအတွက်ဆရာကြီးအဓိကပါမှာရှင်လေ
ဒီကနေ့ကျတော့ကျွန်တော်တို့ကအိမ်မာနေပါလို့ပြင်ထွက်အမက်စတက်ပါလို့ခက်ခွာခွာနေပါလို့စက္ကန့်20လက်သေးပါလို့ဆိုတာကလုပ်ငန်းရှင်တွေအနေနဲ့ဒီလိုက်နိုင်ရင်လည်းလုပ်ငန်းအတွက်အကျိုးရှိမယ်မိမိလုပ်ငန်းကရည်ရှိဒီဘာမှကျန်းမာရေးကနှောက်ယှက်မရှိဘဲနဲ့လဲပတ်နိုင်မယ်ပေါ့နော်။
ဒီအောင်ရှင်နေနဲ့ကြည့်ရင်ကိုယ့်ရဲ့ကျန်းမာရေးကောင်းတော့မှာသာဝိနေရေးလူမှုရေးစီးပွားရေးကပြည်သူမှာအဲ့တော့ဒီအားလုံးအနေပြီးရောဒီဟာတွေကတိုးတက်ပါလားကိုယ်တက်ပါလားကိုယ်စိတ်ယုံတက်ပါလားကိုယ်လုံငန်းတက်ပါလားဆိုပြီးအဲ့ဒီဆန်းစော့အုံနာရှင်အပြည့်ကိုရှိရောမှာဒါကျွန်တော်တို့ရဲ့ဓမ္မနေရကျွန်တော်တို့ရှိမှန်းထားတဲ့အတိုင်းသိတာမှာပါဗျာ
ဟုတ်ကဲ့ဆရာဒီနေ့သားမှာဒီကိ
ါဆရာနော
်ဟုတ်တယ်ဆရာကျွန်တော်တို့ RDB လည်းအများကြီးဖြစ်နိုင်ပြီနောက်ပြီးတော့ကျွန်တော်တို့ဒီ NHL လည်းပြန်ပြီးတော့လဲတက်ပြီပေါ့နော်ဆရာကျွန်တော်တို့စစ်ဆေးနိုင်မှုအနေအထားကတော့ပြင်ရတဲ့ဆိုင်ဒါတိတာတက်လာတယ်ပေါ့နော်ချိတ်ဆောင်လည်းဒီကျက်ဖို့ပဲရှိတော့တာပေါ့ဆရာ RDB ကကျွန်တော်တို့ငါးသိန်းဆိုရင်လည်းကျွန်တော်တို့ဒီရဲ့ဘိုင်းတွင်ပဲထက်ရောက်တော့မှာပေါ့ဆရာဟုတ်အဲ့ကျွန်တော် RDB စုပေါင်း6သိန်းဖြစ်တော့မှာ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကူဆက်မှုတွေထောင်နဲ့ချီထက်တိုးလာနေချိန်မှာပဲယာယီပိတ်ထားတဲ့ဆက်ယုံတွေကိုအကန့်အသတ်တွေနဲ့ပြန်လဲလုတ်ကင်ခွင့်ပြုတဲ့အချိန်လုပ်ငန်းခွင်ပြန်ဝင်မဲ့ဆက်ယုံလုပ်သားတွေကိုကုမ္ပဏီရဲ့ကြခံမှုနဲ့ကိုဗစ်ဆစ်ပေးဖို့အစိုးရကိုစီးပွားရေးလုပ်ငန်းရှင်တွေကတောင်းဆိုတဲ့အကြောင်းကျမစုမွန်ကပြောပြပေးချင်ပါတယ်မြန်မာနိုင်ငံမှာကူးစက်မြန်ကမ္ဘာကပ်ရောဂါကိုဗစ် -19 ကူးစက်မှုနှုန်းကတရက်ကို1000ဝန်းကျင်လောက်ထိနေ့စဉ်ရက်ဆက်ဆိုသလိုတက်ခွဲဆန်းသက်ရှာဖွေစစ်ဆေးတွေ့ရှိနေချိန်မှာပဲလုပ်ငန်းခွင်တွေပြန်လည်လည်ပတ်နိုင်မှုယာယီပိတ်ထားတဲ့ဆက်ယုံအလုပ်ယုံတွေကိုကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်အကန့်အသတ်တွေနဲ့ဒီသတင်းပတ်ထဲမှာပဲပြန်ဖွင့်ပေးလိုက်တာပါဒါပေမဲ့ဆက်ယုံအလုပ်ယုံတွေအနေနဲ့မိမိတို့ရဲ့အစီအစဉ်နဲ့ကိုဗစ် -19 ရောဂါပိုးရှိမရှိကျန်းမာရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်မရဘဲမစစ်ဆေးကြဖို့နဲ့ခွင့်ပြုချက်မရှိဘဲစစ်ဆေးနေတာတွေ့ရင်တည်ဆဲဥပဒေအရတရားစွဲခံရနိုင်တယ်ဆိုတာကိုအောက်တိုဘာလ13ရက်နေ့နေ့စွဲနဲ့မြန်မာနိုင်ငံထဲကျုံလုပ်ငန်းရှင်များအသင်ကကြေညာချက်ထုတ်ပါတယ်ဒီလိုအခြေအနေမှာတော့လုပ်ငန်းခွင်ပြန်ဝင်ကြမယ့်လုပ်သားတွေတဲ့တကယ်လို့ကိုဗစ်ဖြစ်နေတဲ့သူပါလာခဲ့ရင်ဆက်ယုံတစ်ခုလုံးကူးစက်ပြန့်ပွားမှုအန္တရာယ်ကြီးမာတာမို့ကြိုတင်ကာကွယ်တဲ့အနေနဲ့ကုမ္ပဏီရဲ့ကုန်ကျစရိတ်နဲ့ကိုဗစ် -19 ရှိမရှိအစိုးရအစီအစဉ်နဲ့စစ်ပေးဖို့တောင်းဆိုပါတယ်လို့မြန်မာနိုင်ငံမော်တော်ယာဉ်ထုတ်လုပ်ရေးနဲ့ဖြန့်ဖြူးရောင်းချရေးလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဒေါက်တာဆိုးထွန်းကပြောပါတယ်ဟိုကျွန်
တော်တို့ကမြင်တာကဒါကဆက်ယုံနေပြန်နေတဲ့ခါကျတော့ချိုးရရတဲ့နေရလာတဲ့ဒီနေရာဆုံးကလာတာပေါ့နော်အဲ့ဒီမှာလာတဲ့ခါကျတော့ဝန်ထမ်းကျိုးကမေးတာပေါ့တကယ်လို့ဦးဆက်သူပါလာတယ်သူတို့ကူးနိုင်တာပြူတာဒါတွေလည်းမေးတာပေါ့နော်အဲ့တော့ကျွန်တော်ကတော့ဒါအစိုးရအနေနဲ့တော့ဒီကိုင်လိုင်းမှာသူဒီဆက်တဲ့ဟာပေါ့နော်အခုကာသမရောတောက်လျှောက်ဆက်နေတာတွေ့တာပေါ့နော်တွေ့တော့ကျွန်တော်ကဆက်ရုံလာပြန်ဝင်လုပ်ဝင်တဲ့လူပေါ့ဆက်ရုံလည်းပြန်လုပ်ဝင်ပြီးပြီးအလုပ်ဝင်တဲ့လူဘယ်လိုများခွင့်ပြုလုပ်နိုင်မလားပေါ့နော်ဒါစဉ်းစားကြည့်တော့
ဆက်ယုံလုံယုံနဲ့ပြန်ဝင်လာတဲ့သူတွေအခုလိုမဖြစ်မနေကိုဗစ်ရှိမရှိစစ်ဆေးပေးခြင်းအဖြစ်ဆက်ယုံတွေမှာပြန့်နှံ့ကူးစက်မှုကိုအများဆုံးသိရှိကာကွယ်နိုင်တယ်လို့ပိုးတွေ့ရှိသူနဲ့ထိတွေ့ဆက်ဆက်မှုတွေကိုသိရှိနိုင်ပြီးအများပြည်သူကြားမှာလည်းယောဂပိုးကူးစက်မှုကိုကြိုတင်ကာကွယ်နိုင်တဲ့အနေအထားဖြစ်တာကြောင့်အစိုးရဝန်ကြီးဌာနတွေနဲ့ဆွေးနွေးမှုတိုင်းမှာဒီဇိုင်းမမတ်တောင်းဆိုပါတယ်လို့ဒေါက်တာဆိုးထွန်းကပြောပါတယ်
ကျွန်တော်တို့ကတော့ဒါသူကနေစိတ်ခွင့်ပြည့်ရဲ့ဆိုတော့ screening လုပ်တယ်ဆိုတော့လေဒီလုပ်ငန်းသမားတွေကလုပ်ငန်းရှင်တွေကတော့ကူပေါင်းပါမှာပေါ့အဲကျွန်တော်တို့ကတော့ဒါကိုဝန်ထမ်းတွေကိုလုပ်ငန်းဝင်ပတ်ဝန်းကျင်ပေါ့ပေါ်တရရှိမရှိလဲဒီခါတည်း screening လုပ်တဲ့သဘောဖြစ်သွားမယ်နောက်တစ်ခုကလုပ်ငန်းဝင်မှာလည်းကျန်းမာပါရှိနိုင်တယ်တယောက်ပေါ်တရဒီလုပ်ငန်းတစ်ခုလုံးလော်တောင်ကြာမှာပေါ့နော်အဲဒီလိုစဝင်တွေကကျွန်တော်ကဆက်ပေးထားတဲ့နေဆိုတယ်ဘာလို့ပြောကျွန်တော်တို့ဘာလို့တစ်ဆင့်တစ်ခုတော့ကျွန်တော်လုပ်ပေးနိုင်မှာကိုစဉ်းစားမိတာပါနော်ကျွန်တော်တို့ကဘလို့လုံးစဝင်တဲ့လူတွေဆိုတော့ဆက်လိုက်ရင်တော့ဟိုပုံများကျွန်တော်အနေနဲ့ဒါဟိုမိနိုင်မှာပေါ့နော်ဒီနေ့ဝေးမှာတော့ကျွန်တော်တင်ပြနိုင်မှုရှိတာပါနော
်ကဘာတဝမ်းမှာကိုဗစ် -19 ကြောင့်စီးပွားရေးဈေးကွက်တွေထိခိုက်လုပ်ငန်းဝင်တွေပိတ်သိမ်းနေကြရချိန်မှာရေရှည်ကုန်ထုတ်လုပ်ငန်းတွေဆက်ယုံအလုပ်ယုံတွေရန်နာထားရရင်အခြေခံလုပ်သားတွေနဲ့စီးပွားရေးလုပ်ငန်းတွေကထိခိုက်မှုရှိပါတယ်ဒီလိုထိခိုက်မှုတွေကိုအစိုးရအနေနဲ့ကြားကန်ပေးနိုင်မှုဆိုတာစိန်ခေါ်မှုတွေရှိနေတဲ့မြန်မာပြည်လိုအနေအထားမှာနောက်ထပ်ပိုးတွေ့လို့ထပ်ပြီးလုပ်ငန်းခွင်တွေရပ်မပစ်ဖို့ရေရှည်နည်းလမ်းတွေကိုစဉ်းစားတဲ့အနေနဲ့အခုလိုကိုဗစ်ဆစ်ပေးဖို့တောင်းဆိုရတာဖြစ်တယ်လို့ဒေါက်တာဆိုးထွန်းကပြောပါတယ
်ဒီဆက်ယုံနေလုပ်နေဟိုအားလုံးပိတ်ထားတဲ့ဟာမျိုးကရေရှည်ရတော့မဖြစ်နိုင်ဘူးပေါ့နော်ကျွန်တော်တို့ဒီမှာဆိုလဲဒါလုပ်ငန်းတွေပိတ်ထားတာဟိုလာနေရဝင်လာပြီပေါ့နော်အဲ့တော့ကျွန်တော်တို့တိုင်းပြည်ကကြတော့ကျန်တဲ့တိုင်းပြည်နဲ့ကွာတာကျွန်တော်တို့ကထောက်ပံ့မှုနေတာပေါ့ကျန်တဲ့တိုင်းပြည်ကလုံပေးတဲ့ခါကျရင်အစိုးရအနေနဲ့ပြေဝထောက်ပံ့ပေးတယ်ဟိုကံပိုးမှုကပုံများတယ်ပေါ့ကျွန်တော်တို့ကတော့ဟိုတပ်ပေါ်မှာတော့ဒီပြောရတော့ကျွန်တော်တိုင်းပြည်တဲ့ဆိုင်နေနေတဲ့ခါကျတော့ကိုယ့်အုပ်ပဲရက်တိရတာများတာပေါ့နော်အဲ့တော့လုပ်ငန်းဟိုအပိတ်သွားရင်တော့ရေရှည်ရတော့မလွယ်နိုင်ဘူးပေါ့နော်မလွယ်နိုင်တဲ့ကြောင့်ဆိုကျွန်တော်ကတော့လည်းလက်ရှိစက်မရေးနဲ့အားသာဝင်တဲ့တတ်မှတ်ထားတဲ့အချက်လက်တွေနဲ့လိုင်းနာပြီးတော့ဆေးုံတွေပြန်လဲလေဘက်ဖို့တော့အစီအစဉ်နေကြတာ
အခုလက်ရှိမှာတော့ဆက်ယုံအလုပ်ယုံနေတဲ့ကုန်ထုတ်လုပ်ငန်းဝင်တချို့ပြန်လည်လည်ပတ်စပြုတ်နေပြီးလုပ်ငန်းဝင်တွေမှာကူးစက်မြန် COVID-19 ရောဂါကာကွယ်နိုင်ရေးပြင်ဆင်ထားရှိမှုတွေနဲ့ပတ်သက်လို့အားနည်းချက်တွေရှိသလိုကျန်းမာရေးဝန်ကြီးဌာနရဲ့ချမှတ်ထားတဲ့ကျန်းမာရေးလမ်းညွှန်ချက်တွေကိုအပြည့်အဝမလိုက်နာတဲ့ဆက်ယုံတွေရှိနေတယ်ဆိုပြီးအလုပ်သမားရေးလှုပ်ရှားသူတွေနဲ့အလုပ်သမားတွေဘက်ကလည်းစိုးရိမ်မှုတွေမြင့်တက်နေခြင်းဖြစ်ပါတယ်ရှင်ကျွန်မစုမွန်ပါ
တရုတ်နိုင်ငံမှာနှစ်လနီးပါးအတွင်းပထမဆုံးအကြိမ်ကိုဗစ်ကာယောဂါပြည်တွင်းကူးစက်မှုတွေတွေ့ရှိခဲ့တဲ့နိုင်ငံအရှေ့ပိုင်းချင်းတော်မြို့မှာယောဂါပိုးရှိမရှိစစ်ဆေးနေသလိုအဲ့ဒီမြို့မှာရောက်နေတဲ့မြန်မာနိုင်ငံသားတချို့ကလည်းအခြေအနေကိုစိုးရိမ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။တရုတ်နိုင်ငံအရှေ့ပိုင်းရှမ်းဒုံးပြည်နယ်ကစစ်ကမ်းမြို့ဖြစ်တဲ့ချင်းတောင်မှာကိုဗစ်ယောဂါလက္ခဏာရှိသူ6ယောက်နဲ့ယောဂါလက္ခဏာမပြတဲ့သူ6ယောက်ကိုဒီသတင်းဖတ်ကုန်မှာပဲအတည်ပြုခဲ့ပြီးရဲ့နောက်တန်းတဲ့ချီရဲ့မြို့ကန်တွေကိုလည်းယောဂါပိုးရှိမရှိစစ်ဆေးနေရပါ။ချင်းတောင်မြို့ကိုသွားဖို့ကြိုးစားနေတဲ့မြန်မာအလုပ်သမားတယောက်ကတော့ကာယောဂါကူးစက်မှုတွေတကြောပြန်တွေ့ရှိလာပြီးရဲ့နောက်မြို့အဝင်အထွက်တွေကိုတားမြစ်ထားတာကြောင့်လမ်းကနေပြန်လှည့်ပြန်ခဲ့ရရဲ့လို့အခုလိုပြောပါတယ်
ဒီဆန်းလုံးကပြန်အဲ့မဖြစ်နေဘူးပြန်ရတယ်ဒီနေ့ကျွန်တော်တို့ပြန်လာတော့လမ်းတဝဲနဲ့ပြန်ခေါက်လာရတယ်ဟိုလမ်းဗါလဲလမ်းတဝဲရောက်ရင်ဟိုဂိမ်းမှလည်းဖြတ်ဟမ်းမှဆုံးလို့တယ်အဲ့ဖြစ်နေတဲ့နေရာတော့လွတ်တောင်းကြီးချထားတယ်ကွယ်စေးစေးစမှုတွေပြုလုပ်နေကြတယ
်ယောဂါကူးစက်မှုတွေကိုထိန်းချုပ်နိုင်ပြီးဖြစ်ကြောင်းကြေညာထားတဲ့တရုတ်နိုင်ငံမှာတကြောပြန်ပြည်တွင်းကူးစက်မှုတွေတွေ့ရှိခဲ့ရကြောင်းချင်းတော်မျိုးရောက်မြန်မာနိုင်ငံသားတွေကြားစိုးရိမ်မှုတွေထွက်ပေါ်နေသလိုတချို့ကတော့မြန်မာနိုင်ငံနေဆက်ဒေသကိုပြန်လာနေကြကြောင်းတရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီမြို့အခြေဆိုင်မူမခဖောင်ဒေးရှင်းကဒေါ်မူမခကပြောပါတယ
်ဒီနေ့မနေ့ကတော့အဲ့ဒီဘက်ကနေပြန်လာတာလို့ပြောတာသူတို့ကအဲ့မှာယောဂါတအားဖြစ်လို့တဲ့အဲ့မှာနေသူတို့သမင်းကမှကြောက်လို့ဆိုမိမှပြန်လာတာအယောက်40ကျော်ဒီနေ့မနေ့စီပင်မှာရောက်တော့အကုန်ဖမ်းမိတယ်အခုလုံးလုံးစဲတော့သူတို့ထောင်ထဲမှာတော့ပို့လိုက်တာပဲဘလို့ရှိဆက်လို့မလဲမရှိသေးဘူးကြ
။တရုတ်နိုင်ငံအာနာပိုင်တွေကတော့မြန်မာနိုင်ငံမှာမကြသေးခင်လပိုင်းအတွင်းကကိုဗစ်ရောဂါကြောင့်သိမ်းဆုံးသူရာဂဏန်းနဲ့ကူးစက်သူတောင်းတဲ့ချီတိုးလာရတာကနေဆက်ဒေသတွေမှာလုံခြုံရေးတင်းကျပ်ထားပါတယ်။ပြီးခဲ့တဲ့လထဲမှာလည်းရွှေလီမြို့ရောက်မြန်မာနိုင်ငံသား2ယောက်မှာကိုဗစ်ရောဂါတွေ့ရှိပြီးတဲ့နောက်တစ်မျိုးလုံးအသွားအလာတွေယာယီတားမြစ်ခဲ့တယ်လို့ရောဂါပိုးရှိမရှိစစ်ဆေးမှုတွေလည်းလုပ်ခဲ့ပါတယ်။တရုတ်နိုင်ငံအတွင်းကိုဗစ်ရောဂါတကြောပြန်ကူးစက်မှုတွေတွေ့ရတဲ့ချင်းတောင်မြို့မှာတော့အာနာပိုင်တွေကတမျိုးလုံးကိုဗနေကစပြီးရောဂါပိုးစစ်ဆေးရည်လုပ်ခဲ့ပါတယ်။ချင်းတောင်မြို့ရောက်မြန်မာနိုင်ငံသားအခြေအနေတွေနဲ့ပတ်သက်လို့လည်းတရုတ်နိုင်ငံပေကျင်းမြို့မြန်မာတန်ယုံတန်မှုကြီးဦးဟန်ဝင်းအောင်က VOA ကိုအခုလိုရှင်းပြပါတယ်
။သူတို့တမျိုးလုံးကိုသူတို့စစ်မယ်ဆိုပြီးတော့အခုတော့ပြောထားတဲ့အနေအထားတော့ကျွန်တော်တို့သိရှိထားပါတယ်ခင်ဗျာ။ဟုတ်မြန်မာတွေပါမပါဆိုတော့လေကျွန်တော်တို့အဲ့ဒါလေးကတော့နည်းနည်းလေးဟိုစောင့်ကြည့်ရမယ်အနေထားပါခင်ဗျာသူတို့ဟိုစစ်မယ်လို့သာပြောထားပြီးတော့လေနောက်တရနေ့လောက်ဆိုတော့ဒီအသေးစိတ်လေးကျွန်တော်တို့သိရနိုင်ပါတယ်အခုကတော့သူတို့ကအကြမ်းမျိုးတော့သူတို့ကြီးညာထားပါတယ်ခင်ဗျာဟုတ်ကဲ့ဟုတ်အဓိကတော့သူတို့ကတော့တရားဟိုတဏှာတွေးလိုက်တာနဲ့အကုန်လုံးပိုက်ဆိုင်တိုက်ပြီးတော့သူတို့စစ်တဲ့အနေထားလေးသူတို့လောက်တာပါနော်အဲ့လိုမျိုးဆိုတော့ကျွန်တော်အရင်တော့ဘေကျင်းမှာလည်းတွေ့တဲ့နေရာရပတ်ဝန်းကျင်တွေအကုန်လုံးပိတ်ပြီးတော့အကုန်လုံးဖမ်းဆစ်လိုက်တဲ့အနေထားပါနော်ဆစ်လိုက်တော့ဘေကျင်းမှာဆိုတော့ဒီတလာအတွင်းတော့တွေ့ပြီးတော့ပျောက်သွားတဲ့အနေထားလေးလည်းတွေ့ရတာပါနော်ဟုတ်ကဲ့ပါ
တရုတ်မျိုးသားကျန်းမာရေးကော်မရှင်ကတော့ချင်းတော်မျိုးကပြည်တွင်းကူးစက်သူ6ဦးအပါအဝင်တရုတ်ပြည်မှာမှကူးစက်သူလူနာသက်13ယောက်ရှိခဲ့ကြောင်းဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်။ကာယောဂါကူးစက်မှုတွေစတင်ချိန်ကစလို့တရုတ်ပြည်မှာကြီးမှာကိုဗစ်ကာယောဂါနဲ့သေဆုံးသူ4600ကျော်အပါအဝင်ကူးစက်မှုပေါင်း8000ကျော်ရှိရလို့တရုတ်ဝင်သတင်းထုတ်ပြန်ထားတာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။
သမဂ္ဂရာကန်ပြိုင်မှာမြန်မာနိုင်ငံသားတွေပေါ်လေလံမှုတွေကျူးလွန်နေဆိုတဲ့ဆွဆွဲထားတဲ့ထိုင်းကုမ္ပဏီတစ်ခုကိုအာဏာပိုင်တွေကဝင်ရောက်စီးနှင်းခဲ့ပြီးတာဝန်ရှိသူထိုင်းမျိုးသမီးကိုအရေးယူဖို့ကြိုးပမ်းနေကြတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းနိုင်ငံသမဂ္ဂရာကန်ပြိုင်ဗန်ပီမျိုးက GPS Management Company Limited ကုမ္ပဏီဖွင့်ထားတဲ့နေအိမ်ကိုနေမြေကန်ရဲတပ်ဖွဲ့လူမှုကြီးကြပ်ရေးနဲ့လုံသမားရေးအဖွဲ့တွေပူးပေါင်းပြီးပြီးခဲ့တဲ့သတင်းပတ်ကပဲဝင်ရောက်စီးနှင်းရှာဖွေခဲ့ပြီးတာဝန်ရှိသူအမျိုးသမီးကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။ဖမ်းဆီးထားသူအမျိုးသမီးကိုတော့မြန်မာလူသမားတွေပေါ်ငွေလိမ်လည်မှုနဲ့အရေးယူနိုင်ဖို့ကြိုးပမ်းနေတယ်လို့လည်းမြန်မာလူသမားရေးလှုပ်ရှားနေတဲ့ AAC မဟာမိတ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပါတယ်။အ
ထောက်သားတွေတန်တန်းပို့ပေးမယ်ဆိုပြီးတော့ကျွန်တော်တို့ passport အစိုးဆောင်ပေးတဲ့ရုံးဖွင့်တယ်။ဖွင့်ပြီးတော့မြန်မာလူ့သမားတွေတူဦးကိုကျွန်တော်တို့18,000နဲ့18,500ထိတိုတင်ကောက်ခံပြီးတော့သူကတချို့ကျတော့ဗီဇာတော့ပဲတိုးပေးတယ်။ဘာမှမလုပ်မပေးဘူး။တချို့ကျတော့ဗီဇာအောင်ဘာမှမလုပ်ဘာမှမလုပ်သေးဘူး။အဲ့ဒါမျိုးတွေလောက်ကြတာပေါ့နော်။လောက်ပြီးတော့သူကနောက်ဆုံးသူကရုံးပိတ်ပြီးတော့ ကျွန်တော်တို့ရုံးပိတ်ပြီးတော့ရှောင်သိမ်းသွားတာပေါ့ခပ်ပြီးသွားတာပေါ့မဲဒါပြောမယ်ဆိုတော့လုံးဝလိန်တာပဲကျွန်တော်တို့လူသားတွေကကျွန်တော်တို့ AC ဘက်ကိုဖုံးဆက်ပြီးတော့ကျွန်တော် AC ကနေပြီးတော့မှုသွားလာအောင်စစ်ဆေးမင်းများပြီးတော့ရဲစခန်းမှာသွားပြီးတော့မှုဖွင့်ပေးတယ်မှုဖွင့်တိုင်ကြားတယ်တိုင်ကြားပြီးတော့နောက်ရက်မှာပဲချက်ချင်းရဲရတယ်ရဲရလဲချက်ချင်းပဲကျွန်တော်တို့ဒီလုံးလိုက်ချာပြီးတော့ဒီမျိုးသမီးကိုဖမ်းဆီးထိန်းသိမ်းလိုက်ပြီးကျွန်တော်တို့သိရတော့ကတော့ကျွန်တော်တို့အဲထိုင်းရဲရရှိတူဦးရဲ့ကျွန်တော်တို့ဇနီးကိုသိရတယ်
သူမရဲ့နေရင်တွင်းမှာအလောက်လျှောက်ဗီဇာတက်တန်းဆိုင်ရွက်ဆိုင်ရည်ကိုတင်ဆက်ခဲ့ပြီးငွေကြေးလိမ်လည်တို့ဆွဆွဲခံနိုင်ရတဲ့အမျိုးသမီးကိုတော့ရဲစခန်းကိုခေါ်ဆောင်သွားပြီးဆက်လက်စစ်ဆေးနေပါတယ်။နေမီကန်ရဲတပ်ဖွဲ့မှနောင်ပတုံချီရန်ကတော့ရဲတပ်ဖွဲ့ရဲ့စစ်ဆေးချက်အရအလုသမားတွေကိုပြည်ဝင်ခွင့်ဗီဇာလက်ခံလုပ်ပေးနေတာမှန်ပေမဲ့ကိုယ်တိုင်ငွေကြေးလက်ခံရယူတာမရှိကြောင်းညှင်းဆိုထားတယ်လို့လည်းသတင်းတောက်တွေကိုပြောပြပါတယ်။အမှုမှာအလုသမားတွေအတွက်လိုက်ပါဆောင်ရွက်ပေးနေတဲ့ထိုင်းလူခွင့်ရေးရှိနေနိုင်အချရီယာကတော့ဥပဒေနဲ့ညီတရားမျှတမှုရအောင်ကြိုးပမ်းမယ်ကြောင်းခုလိုပြောသွားပါတယ်။အဲ
ဟိုမဲ့တော့နေပြီးမှမဲဝါပြီးတဲ့ပင်ထိုင်ရနေပြီးရမှာငါทำงานกับผมจะทำทำกฎหมายผมจับหมดอ่ะนะเพราะว่าเรายืนยันว่ามีพม่าเนี่ย500กว่าคนน่ะ
အသက်45နှစ်အရွယ်ထိုင်းနိုင်ငံသူမစ်ဝန်စနာဝန်ကန်ချန်ဟာ2019ခုနှစ်နှစ်စပိုင်းကတည်းကမြန်မာလူသမားတွေရဲ့အလုပ်ဗီဇာတက်တန်းတိုးဝေးဖို့တဦးကိုထိုင်းဘက်ငွေ 19,000 ကျော်လက်ခံရယူထားခဲ့ပေမဲ့အခုထိဘာမှမလုပ်ခဲ့ပဲ COVID-19 ကပ်ရောဂါအကြောင်းပြချက်နဲ့ဆိုင်းငံ့ထားရကနေငွေကိုလည်းပြန်ပေးတာမျိုးမရှိခဲ့တာကြောင့်မြန်မာလူသမား300ကျော်ဟာရှေ့နေကြီးအချာရီယာကိုတရားစွဲပြဖို့အကူအညီတောင်းခဲ့တာလို့ဆိုပါရယ်။သူမဟာဘယ်သူပဲဖြစ်ဖြစ်ဘလောက်ပဲအချိန်ဝါရှိရှိတရားဥပဒေချိုးဖောက်နေသူဆိုရင်တရားစွဲနိုင်အောင်လှုပ်ဆောင်သွားမယ်ဆိုပြီးလူ့ခွင့်ရေးရှေ့နေကြီးအချရိယကထိုင်းဘာသာနဲ့ပြောဆိုသွားတာဖြစ်ပါရယ်။ထိုင်းနိုင်ငံမှာမြန်မာလူသမား3သန်းထက်မနည်းလှုပ်လှိုက်နေကြတာဖြစ်ပြီးကိုဗစ်ကာယရောဂါကာလမှာအလုပ်လုပ်ခွင့်လက်မှတ်တွေတက်တန်းတိုးနိုင်ဖို့ကအလုပ်သမားတွေအတွက်အခက်အခဲရှိနေကြတာပါ။အခုလိုမျိုးကုမ္ပဏီတွေပွဲစားတွေကအဆမတန်ငွေကြေးကောက်ခံတာမျိုးလိမ်လည်တာမျိုးတွေကိုလည်းမကြာခဏကြုံရပြီးတချို့အလုပ်သမားတွေဟာတက်တန်းမတိုးနိုင်ကြတော့ပဲတရားမဝင်အလုပ်သမားတွေလည်းဖြစ်သွားကြသူတွေလည်းရှိနေကြပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
ကိုဗစ်ကရောဂါကာလမှာမော်တော်ယာဉ်အသုံးပြုမှုတွေနည်းပါးလာ၊ဆက်ရုံအလုပ်ုံတွေပိတ်ထားရတာမို့မိခိုးထွန်းလုံးညော့နေသွားတာကြောင့်လေလုညဉ့်ဉန်းမှုတွေလည်းညော့ကြလာတယ်လို့သဘောပတ်ဝန်းကျင်စောင့်ကြည့်လေ့လာသူတွေကပြောပါရယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာကရောဂါစတင်ခဲ့တဲ့မတ်လထဲမှာရန်ကုန်မြို့ရဲ့လေလုညဉ့်ဉန်းမှုဟာညော့ပါသွားတယ်ဆိုပေမဲ့အသက်ရှူလမ်းကြောင်းဆိုင်ရာယောဂအခန်းရှိသူတွေအတွက်အန္တရာယ်ရှိတဲ့စိုးရင်စရာလိမ္မော်ရောင်အဆင့်မှာရှိခဲ့တယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံကထုတ်ပြန်တဲ့အချက်လက်တွေမှာဖော်ပြထားပါရယ်။အမေရိကန်ပတ်ဝန်းကျင်ကာကွယ်ထိန်းသိမ်းအေဂျင်စီ EPA ရဲ့ဆိုင်ရင်ဆိုင်ညွှန်းနဲ့တိုင်းတာတဲ့တန်ယုံရဲ့ Air Quality Index AQI လေလူအရေးသွေးတိုင်းတာချက်အရမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါစဖြစ်တဲ့မတ်လနဲ့ဧပြီလတွေမှာလေမိုယောင်အဆင့်အထိရှိနေပါတယ်။ကပ်ရောဂါကာလအသွာအလာတွေလျော့ပါသွားပြီမဲ့လေလူအရေးသွေးထင်သလောက်တိုးတက်မလာတဲ့အကြောင်းရင်းနဲ့ပတ်သက်လို့သဘောပတ်ဝန်းကျင်ထိန်းသိမ်းအဖွဲ့တစ်ခုဖြစ်တဲ့ Nature Advocacy ဦးဆောင်သူကိုငိမ့်စိုးကိုကတော့အခုလိုတုံ့တက်ပါတယ်
။ဧပြီလမှာကားတွေစက်ယုံတွေဒီရပ်ထားတဲ့အချိန်မှာတော့မှလေလူညဉ့်ဉန်းမှုကတိတိတသားတော့ညော့သွားတယ်။ဒါပေမဲ့ဒီအမိုက်မီရှုတာတခုတည်းနဲ့နေတယ်မယ်။ဒီ AQI အညွန်ကိန်းမှာဆိုလို့ရှိရင်နေမောင်အောင်ဆင့်ကြည့်ရောက်နေအောင်တွေ့နေမယ်။အဲကြောင့်တော့ down chart ထားယူမယ်ဒီကားတွေဒီစက်ယုံတွေမရှိုံနဲ့လူလူညဉ့်ဉန်းမှုကကြောက်ဝါးဆိုမယ်။လူတွေအန်ဒီမရှိတော့အောင်ကြောက်ဝါးရဲဆိုပြီးတော့ကျွန်တော်တို့ဟိုအမှန်လို့မရအောင်ခင်ဗျ။အရင်တိုင်းဆက်ပြီးတော့အရင်နှစ်ကလိုပဲပေါ့နော်။ဆက်ပြီးမီရှုနေအောင်မယ်ဆိုလို့ရှိရင် COVID ကိုပုဆက်ခံထားရသူဒီအခုဆိုလို့ရှိရင်ရာပေါင်းများစွာထောင်ထဲချီပြီးရှိတာပြီ။အဲ့လူတွေအတွက်ကအသက်အန်ဒီရအောင်ရှိနိုင်တယ်ခင်ဗျ။
မန္တလေးမြို့စိန်အောင်စုတဘာဝပတ်ဝန်းကျင်ထိန်းသိမ်းအဖွဲ့ရဲ့တာဝန်ခံဦးမမောင်ဦးကတော့တရွတ်ချောက်တွေအပြင်ပလတ်စတစ်ဆွန့်ပစ်ပစ္စည်းတွေပါမိရှို့ဖျက်ဆီးကြတာကကျန်းမာရေးအတွက်မသင့်တော်သလိုဂေဟစနစ်ကိုပျက်စီးစေနိုင်တယ်လို့လည်းသတိပေးပါတယ
်။မန္တလေးမှာအမိုက်သိမ်းဧရိယာရဲ့အပြင်မက်မိုက်မသိမ်းနိုင်တဲ့ဧရိယာတွေအပြင်မက်ဟိုမြစ်ကမ်းမတွေတချို့နေရာတွေမှာအခုထက်ထိမိုက်ကိုမိရှို့ဖျက်ဆီးနေကြတာတွေအများများစွာရှိနေသေးပါပဲ။အဲ့တော့ကျွန်တော်တို့ဒီအမိုက်ကို waste ကိုကောင်းမွန်သွားထိမ့်ချုပ်နိုင်မှသာလင်ဖြစ်မယ်မီးရှို့တဲ့ဖြက်စီးတဲ့စနစ်ကတော့ဒါပတ်ဝန်းကျင်ရောပတ်ဝန်းကျင်မှာပတ်ဝန်းကျင်ဆိုတာဒါ ecosystem တစ်ခုလုံးပေါ့နော်လူပါဝင် ecosystem တစ်ခုလုံးကိုတေချာပေါက်တက်ရောက်မှုပြင်းထန်တဲ့တက်ရောက်မှုဖြစ်စီမယ်လို့ကျွန်တော်ထင်ပါတယ
်လေလူညဉ့်ဉန်းမှုဒဏ်ခံရတဲ့ covid ရောဂါတွေအနေနဲ့ယောဂအခြေအနေပုံမှုစိုးဝါးစေတယ်လို့တည်ဆုံးမှုနှုန်း800ခန့်နှုန်းလောက်ထိတိုးလာနိုင်တယ်လို့လည်းအမေရိကန်ပြည်ထောင်စု Harvard တက္ကသိုလ်ရဲ့စက်တင်ဘာလတည်းထုတ်ပြန်တဲ့လေ့လာတွေ့ရှိချက်မှာဖော်ပြထားပါတယ်။မိုးလေဝသနဲ့ဇလဗေဒညွန်ကြားမှုဦးစီးဌာနရဲ့တိုင်းတာချက်တွေအရပြီးခဲ့တဲ့နှစ်တွေမှာလေထုညဉ့်ဉန်းမှုတွေမြင့်တက်ခဲ့တယ်လို့လက်ထောက်ညွန်ကြားမှုဒေါက်တာကျူကျူစိန်ကပြောပြပါတယ်။ ဒီဇင်မှာဇန်နဝါရီဖေဖော်ဝါရီမှာဆိုပြီးတော့ကျွန်တော်တို့တပွေးချိုစတန်ဒတ်ပေါ့နော်ဒေလီစတန်ဒတ်ထက်ကိုများနေရအောင်သတ်တွေ့ရတယ်ပေါ့နော်အဲ့ကာလာဒီမှာဆိုလို့ရှိရင်နမိုးရင်းမှာတော့ရော့တယ်ဘယ်လိုပြောမလဲဆိုအချူအန်ရစ်နက်ဆိုလို့ရှိရင်
Open banning the Ovabo, Malopo, no, Misho, Bio Madura, Fertilizer, look your PMU, the Lea, who are Malopo, but now buying the Adrogole, awareness, the culture, Piauni, Bono, Equality, you are done in the law, Mangano, a same or no, or Savianni, who let Siaro.
Little Nyamuha, about one this so moon in a yoga, we are a people, a diga, a giant cook, a pinele, Kwa Jama, a poet, a wish you got three beta vare. So, Kinsa, that's you, Lanjong Sanya, yoga, repin. Nalong yoga, ono dujo piata, sare, yoga rene, nissin, lubong, lidanjo, tatama sigin, tisoni yaraha, lidunyan yamune, sunu nijongle, yosu tawa, kama, janoga siduwa.
Nglawashin, Yamaning yamanu malashi and eating pamet to wake up when Nikela be pitlu, wake up where party didiga, pinsin, mess, webbery, satin it alavi. နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအတိအကျကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေပါရှိနေပါလိမ့်ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောပါရီသိရှိထားတယ်မှာလိမ့်ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ ရုံးမြင့်တန်ကြားနဲ့ TVB ရုပ်တံကချုံနေပေးတဲ့အဖြစ် ဗုဒ္ဓဘုရားနေ့နဲ့ခင်ဗျူအေမြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအားပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်နားဆင်ဖို့အချိန်ရောက်ပါပြီကျမအင်ဂျင်နိုင်ပါကြောက်တော့ကကြည်တီးတယ်ကလေးစစ်သားတွေကြီးပြင်းလာချိန်စစ်အမွေစုတပ်ဆိုးရှင်နေစေဆိုတဲ့ခေါင်းစဉ်နဲ့ဒီနယူးယောက်တိုင
အခုတော့ဒီကလေးတွေလူလားမြောက်လာကြပြီးနေရက်တိုင်းပြည်ကနေစွန့်ခွာခဲ့ရတာအရက်နဲ့စိတ်ဒဏ်ရာရတာတွေကိုသူတို့တွေရင်ဆိုင်နေကြရတယ်လို့ဆိုပါတယ်ဂျွန်နီ2နဲ့ Leather 2တို့အမွာညီကိုတွေဟာသူတို့ခြားတဲ့အရွယ်က God's Army ကိုအမိတ်ပေးကုတ်ခဲ့ချိန်မှာဂျွန်နီ2ကအခြားသူတွေမမြင်နိုင်တာကိုမြင်နိုင်စွမ်းရှိတယ်လို့နာမည်ကြီးခဲ့တာပါဒါအပြင်ကမ္ဘာတက်တန်းအရှိဆုံးပြည်ရင်းစစ်တစ်ခုကခတ်ထန်ကြမ်းတမ်းတဲ့သူတို့ရဲ့စစ်သားတွေကဂျွန်နီ2နဲ့ Leather 2တို့ဟာမော်ပစ္စလက်အစွမ်းနဲ့ကြည်ပြီးအောင်လှုပ်ပေးနိုင်စွမ်းရှိတယ်လို့ယုံကြည်ကြပါတယ်။ဖိနှိပ်ခံကရင်တိုင်းရင်းသားတွေအတွက်လည်းဒီအမွာကလေးနှစ်ယောက်ဟာအဆောင်လက်ဖွဲ့တွေအဖြစ်မြင်ခဲ့ကြပါတယ်။အခုတော့သူတို့နှစ်ဦးလုံး32နှစ်အရွယ်ရောက်နေကြပါပြီ။ထိုင်းမြန်မာနယ်စပ်တဲအိမ်တအိမ်မှာနေထိုင်တဲ့ဂျော်နီ2ဟာအရက်အမြဲမူးနေတတ်တယ်လို့သူတငယ်ချင်းဖြစ်သူကပြောပါတယ်။ရာစုအကူအပြောင်းကာလမှာအသက်10နှစ်တောင်မပြည့်သေးတဲ့အမွာညီကိုနှစ်ဦးဟာယာနဲ့ချီအင်အားရှိတဲ့ကရင်လက်နက်ကိုင်အဖွဲ့ကိုကုတ်ကဲခဲ့ကြတာပါ။ကင်းရွေပေါ်မြမစစ်တပ်ရဲ့ဖိနှိပ်မှုကိုကာကွယ်ပေးဖို့သူတို့အဖွဲ့ကရည်ရွယ်ခဲ့ကြပါတယ်။အဲ့ဒီအချိန်ကသူတို့အရက်ဟာ rifle တနက်အရှိလောက်တောင်မမြင်သေးပါဘူး။ American Baptist Christian သာသနာပြုတွေကြောင့် Christian ဘာသာဝင်ဖြစ်လာတဲ့သူတို့နောက်လိုက်တွေဟာသူတို့ခေါင်းဆောင်အမွာလူငယ်နှစ်ယောက်ကိုကူးကွယ်ခဲ့ကြပါတယ်။ဖျားသခင်ကဆေလွတ်လိုက်တဲ့ကိုပြောက်စစ်သားတွေကိုပင့်ပိတ်ဖို့ဒီအမွာကလေးနှစ်ယောက်လုံးကဆူတောင်းပေးရွတ်ဆိုပေးနိုင်တယ်လို့သူတို့ကပြောပါတယ်။နောက်ဆုံး God Army ကိုထိုင်းစစ်တပ်ကနှိမ်နင်းပြီးတဲ့နောက်ထိုင်းနိုင်ငံဒုက္ခသည်စခန်းမှာနေထိုင်နေတဲ့အမွာညီကိုအနဲ့လူသားထူးဟာ2009ခုနှစ်မှာဆွီဒင်နိုင်ငံကိုရွှေ့ပြောင်းအခြေချခဲ့ပါတယ်။ဒါပေမဲ့အခုတော့လူသားဟာ ထိုင်းမြန်မာနယ်စပ်ကိုပြန်လာပြီးဂျော်နီနဲ့အတူရှိနေပါတယ်။ဒါပေမဲ့လည်းသူတို့အမွှားနှစ်ဦးလုံးဟာအလုလက်မဲ့ဖြစ်နေပြီးစိတ်ဒဏ်ရာရနေကြကမကြခဏမူးနေကြတယ်လို့လည်းဆိုပါတယ်။ဒီလိုမူးနေကြပေမဲ့အရက်နဲ့ဝေးဝေးနေမယ်ဆိုရင်ပြည်လက်နက်ကိုင်အဖွဲ့ကိုသူတို့နှစ်ဦးလုံးပြန်ပြီးဥဆောင်နိုင်မယ်လို့ God's Army Home တပ်ဖွဲ့တချို့ကယုံကြည်နေကြဆဲဖြစ်တယ်လို့ဆောင်းမမှာဖော်ပြထားပါတယ်ရှင
် VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ဒီကဆက်လက်တန်းထွင်နေပါတယ်။ခုနားဆင်ကြရမှာကတော့ရန်ကုန်မြို့ကကွာရန်တင်းစင်တာနှစ်ခုမှရောက်နေကြသူ2ဦးရဲ့အတွေ့အကြုံတွေပဲဖြစ်ပါတယ်။ကိုထေးအောင်ဟာရန်ကုန်တိုင်းဒေသကြီးကမာရွမြို့နယ်ကပညာရေးတက္ကသိုလ်လေ့ကျင့်ရေးအခြေခံပညာတက်တန်းကျောင်းကွာရန်တင်းစင်တာမှာရောက်နေသူဖြစ်ပြီးကိုဝင်းတို့ကတော့ရန်ကုန်တောက်သူလှိုင်နေမြေအနီးကကွာရန်တင်းစင်တာမှာရောက်နေသူဖြစ်ပါတယ်။ပထမဆုံးကိုထေးအောင်နဲ့ဆက်သွယ်မြင်းမြန်းထားတာကိုနားဆင်ရပါမယ်။ကျွန်တော်ကြော်ကြော်တင်ပါ
ဟုတ်ကဲ့ကိုထေးအောင်ခုဒီရန်ကုန်ကမာယုကပညာရေးတက္ကသိုလ်လေ့ကျင့်ရေးကျောင်း TTC ကွာရန်တင်းစင်တာမှာဝင်နေရတယ်လို့ကျွန်တော်သိထားပါတယ်။ဆိုကိုထေးအောင်ကဘာဖြစ်လို့ဒီလိုမျိုးကွာရန်တင်းဝင်ရတဲ့အခြေအနေကိုရောက်တာလဲခင်ဗျာ
။ဒီလိုပါဟိုပါလေကျွန်တော်ရဲ့တူပေါ့ဗျာ။ကျွန်တော်တူကဖြားတယ်ဗျာ။ဖြားဆိုတော့သူကဟို21ရက်6လပိုင်းတော့ဖြားတယ်။ဖြားပြီးတော့သူကလည်းသူချိန်မိတော့နေပေါ့ကူတယ်ပေါ့ကူရတော့ကူရင်လည်းသူက25ရက်နေရောက်တော့9ရက်မြောက်နေကြတော့သူကအနံ့ပြောက်သွားတယ
်ဟုတ်ကဲ့
သူကအဲ့လိုအနံ့ပြောက်သွားတော့ကျွန်တော်ကဟိုစော်ညာချက်ဒီမှာလည်းရှိရလေအနံ့ပြောက်တယ်ဆိုလို့ရှိရင်ရက်ွက်အုပ်ထုတ်ရင်းမျိုးအကြောင်းကြားရမယ်ဆိုတော့အားနဲ့ကျွန်တော်ကအကြောင်းကြားလိုက်တယ်အကြောင်းကြားလိုက်တော့အဲ့မှာလာခေါ်သွားတယ်လာခေါ်သွားပြီးတော့သူ့ကိုအဲ့ဒီကွာရန်တင်းစင်တာကိုပို့လိုက်တယ်ပေါ့ပို့လိုက်ပြီးတော့သူ့ကိုချေးချစ်တယ်ပေါ့ဗျာကျွန်တော်တို့ကိုကြားတော့ဘာလုပ်လိုက်လဲဆိုတော့သူ့ကိုလာခေါ်လာပြီးတော့ကျွန်တော်တို့အင်ဂျင်မထွက်ဆိုင်တော့ကျွန်တော်တို့စားကြရလို့ဆိုရှင်အပြင်ကကျွန်တော်အမျိုးပေါ့တရားရောက်ကိုမှာဆိုင်နေမှာပြီးတော့ကျွန်တော်တို့အင်ဂျင်မှာချပြီးတယ်ကျွန်တော်ကအဲ့ဒါတွေကိုချက်ပြုတ်စားတော့တယ်ပေါ့6ရက်နေကြတော့ဟိုဟာကျွန်တော်တူကိုတိကျတာရက်ဆက်ထွက်တယ်ပေါ့ဗျာ6ရက်နေစီပြီးတော့6ရက်နေကြတော့ရက်ဆက်ထွက်တယ်ရက်ထွက်တော့ positive ဖြစ်တယ်တဲ့ဆိုတော့ကျွန်တော်တူကလည်းကျွန်တော်ကြီးဖုန်းလိုက်ချက်တယ်ဦးလေးတို့ဒီလိုဆိုပဲဆိုတော့ဦးလေးတို့တိုင်တော့လာခေါ်မယ်လော်ဒေါင်းချမယ်ပေါ့အင်းလုံးတော့ချမလားညီပြောတယ်အဲ့ဒါ ER ဆိုပဲတော့ချလဲချပေါ့ကွာလို့သူတို့စီကံတိုင်းမဟုတ်လို့လိုက်ခဲ့ရမှာပေါ့ဆိုတော့အားနဲ့နောက်ကြတော့ကျွန်တော်တူဆက်ပြီးတော့တိတ်မကြဘူးဒီတိုင်းကျမ်းမာရေးဌာနကဆက်တယ်အဲသူတို့လည်းအဲ့လိုရှင်းပြတယ်ပေါ့ဒီတိုင်းဒီတိုင်းပေါ့ဆိုတော့ကျွန်တော်ကတော့ပြန်ရှင်းပြတော့ရကျွန်တော် EC ကိုနေလည်းကောင်းတယ်ပေါ့ဘာမှမဖြစ်ဘူးပေါ့ဆိုတော့ကျွန်တော်အိမ်မှာပဲနေလို့ရမှာပေါ့ဗျာနေနေတော့သူတို့ကမရဘူးလေသူတို့ကဆော့ဆက်ယူရောက်တာကားတဲ့ဟိုမှာကွာတိုင်းစင်တာဒီမှာပဲလိုက်ယူတာလေ
။ဟုတ်ကဲ့။
သူတို့သတ်မှတ်ထားတဲ့ဟိုတယ်မှာဟိုသွားရင်သွားမသွားဘူးဆိုလို့ရှိရင်ကျွန်တော်တို့ဒီတီတီချီပေါ့။အဲဒီသွားရင်သွားပေါ့။အဲ့ဒါနှစ်ခုရဲ့တစ်ခုရေးပေါ့ဆိုတော့ကျွန်တော်ကဟိုတယ်မှာ3000နဲ့5000ဆိုတော့ကျွန်တော်လည်းမတက်နိုင်ဘူ
း။ဟုတ်ကဲ့။ဟိုတယ်မှာ3000နဲ့5000ဆိုတော့ကတညကို3000နဲ့5000ကိုဖက်တာကိုပေးရမယ
်။ဟုတ်ကဲ့။ဒီတရက်ကိုကိုဘက်ကိုပေးရတာပေါ့
။ဟုတ်ကဲ့။
3000ရှိတယ်4000ရှိတယ်5000ရှိတယ်အဲ့ဒါကြိုက်တာရေးပေါ့ဆိုတော့ပြော
ရအောင်။ဟုတ်ကဲ့။
ကျွန်တော်လည်းတစ်ဆက်မတက်နိုင်တော့ဟိုတယ်တော့မသွားဘူးပေါ့ဗျာ
။ဟုတ်ကဲ့
။အစိုးရစီစဉ်ရေးနေရာပဲသွားမယ်ဆိုတော့အားနဲ့ဒါတော့အဲ့ဒါဆိုပစ္စည်းတွေတင်ထားပါတယ်။ဒါခေါ်မင်းဆိုတော့ည9နာရီကျမှကျွန်တော်တို့ဒါခေါ်ပါတယ
်။ဟုတ်ကဲ့။ဆိုတော့အခုကိုတယောက်ဒီအခု TTC ကိုရိုနာစင်တာကိုရောက်တာဘယ်နှရက်ရှိသွားပြီလဲ
။ကျွန်တော်ရောက်တာ6ရက်နေရပေါ့ဗျာ။6ရက်နေရအခု12ရက်ဆိုတော့6ရက်ရှိသွားပြီပေါ့
။ဟုတ်ကဲ့။ဆိုတော့ကိုတယောက်တို့ကိုအဲ့ဒီကိုခေါ်သွားပြီးတော့အဲ့ဒီကိုရောက်တဲ့နေ့မှာဘာတွေလို့ပါလဲအဲ့ဒီအခြေအနေတွေ့ကြုံလေးပြောပြပါဦ
းခေါ်သွားတော့ကျွန်တော်ရက်ွက်ထဲမှာလဲအဲ့ဒီညတွေ့တာအများကြီးထင်တယ်ကအများကြီးထင်တယ်ဆိုတော့ကျွန်တော်အင်းရှိမှာအထုပ်ပိုးရင်းထွက်ဆောင်နေတယ်ဗျာထွက်ဆောင်နေတယ်သူတို့ကကျွန်တော်အနောက်လန်းအောင်ပတ်ပြီးတော့အနောက်လန်းနေလူတွေဝင်ခေါ်တယ်ခေါ်တော့အနောက်လန်းကျွန်တော်တကယ်ဟိုဒီရောက်ပါလားငင်းကလေးတွေကြီး တဲ့ငယ်ငယ်သူတို့ပြောဝင်ဆိုပေါ့ဗျာကားထဲမှာပြောဝင်ဆိုပေါ့ဆိုတော့လက်စမတွေလာမသိကြ။ဟုတ
်
ဒီရောက်ပါလေနောက်ပြီးတော့ကျွန်တော်အမရေပေါ့ဗျာနှစ်ယောက်ကိုကားအဲ့ကားပေါ့ပဲတက်ခိုင်းတယ်။အားလုံး6ယောက်ပေါ့
ဟုတ်ကဲ
6ယောက်ဆိုတော့တစ်ယောက်ကူးကူးကက်ကက်ပဲတက်ပြီးတော့ထိုင်ပြီးတော့လိုက်ခဲ့ရတာပဲတချီးတွေရောပါရောအကုန်လုံးပေါ့ဗျာ
။ဟောအဲ့ဒီ6ယောက်စလုံးကအဲ့ဒီလာဆပြီးတော့လာခေါ်တဲ့အချိန်မှာတော့primary contact ပေါ်ဒီယောဂပူကူးတယ်လို့စစ်ဆေးတွေ့ရှိထားတဲ့လူနဲ့ထိတွေ့ထားတဲ့လူတွေပဲရှိသေးတယ်။ဒါပေမဲ့သူတို့ဒီကိုတိအောင်ပါဝင်တဲ့တဲ့လူတွေဒီ positive ဖြစ်သလားမဖြစ်သလားမသိသေးဘူး
။မသိသေးဘူး
။ဟုတ်ကဲ့။ဟု
တ်ကဲ့။အဲ့ဒီကသူတို့ဆက်နေစကားပြောနေတော့ကျွန်တော်မြင်တာကား၄စီးနဲ့ဟိုအယောက်၄၀လားမသိဘူးကြာ။အယောက်၄၀လားမသိဘူး။သူတို့ကား၄စီးအတန်းလိုက်ကြည့်သူထွက်လာ
။ဟုတ်ကဲ့
။ကျွန်တော်တို့ဝင်ခေါ်အခြားရက်ကွက်တွေလည်းဝင်ခေါ်ပြီးတော့အားလမ်းဒီမှာတင်ပြီးတော့ဒါတော့ဟိုကျွန်တော်တို့ဒီ quarantine center ကို9နိုင်ခွဲတော့ရောက်တယ
်ဟုတ်ကဲ
့ဒါ9နိုင်ခွဲတော့ရောက်တော့9နိုင်ဟိုရောက်ရောက်ချင်းတော့ကျွန်တော်တို့ဆင်းခိုင်းနေအထုပ်ကိုချခိုင်းနေပြီးတော့ဟို register လောက်တာပေါ့ဗျာ
ဟုတ်ကဲ
့အဲ register လောက်တာဆိုတာဟိုပေါင်တိုင်းကြီးတာပေါ့ကြီးတာကျွန်တော်တို့တော့ social distance ပေါ့ဗျာနည်းနည်းဝေးဝေးရနေသူတို့ကဟိုအကာအရန်ကြီးနဲ့ကြီးတာပေါ့
ဟုတ်ကဲ့
သူကအဲဒီဟိုကတော့ဝတ်ထားတာပေါ့ PPE တွေဝတ်ထားတာပေါ့
ဟုတ်ကဲ
့အဲလိုမျိုးမြင်းများပြီးတော့အကုန်လုံးကျွန်တော်တို့နေရမယ်အခန်းပေါ့အခန်းနဲ့မတည်ပြောဘလူသွားမယ်ဆိုတော့ပြောပြီးတော့စီကန်ချက်တွေဖတ်ကြရတယ်။ဒါပြန်ကြာအထုပ်ကူနဲ့အခန်းထဲကိုရောက်တာနဲ့အခန်းထဲရောက်တာနဲ့အကုန်လုံးနေရာချပြီးတော့ဥပုပ်ကိုနေလိုက်ရတာပေါ့
။ဟုတ်ကဲ့။ဆိုကိုထျောင်းတို့အခုနေတဲ့ကိုထျောင်းနေရတဲ့အခန်းထဲမှာလူဘယ်နှယောက်ရှိလဲ
။အခုတော့ကျွန်တော်တို့အားလုံးလူဟွာရှိပါဘယ်နှယောက်လဲဆိုတော့9ယောက
်။ဟုတ်
အခု9ယောက်ဒါပေမဲ့စထည့်တဲ့တုန်းက9ယောက်ပေါ့
။ဟုတ်ကဲ့။ဆိုတော့အဲ့ဒီနေရတဲ့အခန်းထဲမှာရောကျွန်တော်တို့ကတင်ပါညာချထားတာပြုထားတာကအကွာဝေးကလုံလောက်တဲ့အကွာဝေးရှိလား
နေရတဲ့အခန်းကစတင်ငန်းပြကျွန်တော်တို့အခန်း positive 2ယောက်ထွက်သွားတယ် positive 2ယောက်ထွက်သွားတော့အဲ့ positive 2ယောက်ကိုစတင်ဖြည့်ခိုင်းတယ်စပြီးတော့ဝင်တဲ့ဟိုကဗာယောဂါရှိတယ်ဗာဆေးတွေပါလဲပေါ့ဗာဆေးတွေပုံမှန်တောက်လဲပေါ့အဲ့လိုဆိုမြည်ထားတယ်မြည်ထားပြီးတော့ကျွန်တော်တို့အင်းရမှားတဲ့ဆေးတွေတော့သူတို့ခွင့်ပြုတယ်
ဆိုတော့ကိုထီအောင်ကိုတိုင်ရဲ့အခုကိုတိုင်ရဲ့ဂျမ်းမာရေရောကိုထီအောင်ဘလို့ခန်းစားနေရလဲကိုတိအောင်ကိုတိုင်ဘလူအခြေအနေရှိလဲ
အခုကတော့ကျွန်တော်ကဟိုရင်စဖြစ်တယ်ဟိုကကျွန်တော်ကကိုယ့်ဘက်ကို isolation လုပ်ပြီးတော့အိမ်မှာနေခဲ့တာဗျာနေခဲ့တော့ဟိုပုံမှန်ဒီစီးကျုပ်လည်းရှိတယ်ဆိုပုံမှန်အားသေးတောက်တယ်စီးကျုပ်သေးတောက်တယ်အဲကိုယ့်ဘက်ကိုတော့ပြင်းဆိုင်တယ်ပြင်းဆိုင်တော့အခုလည်းအဲ့ရှိတွေပုံမှန်တောက်နေတာပဲဒါပေမဲ့ဟိုစိတ်ထဲမှာတစ်ခုရှိတာကအဲ့ဒီလူများနဲ့ရောထားတော့ဘာဖြစ်လဲဆိုတော့ကိုကတစ်ခုခုဟာမမောက်ဆိုရင်တော့မှ
အ
င်းဘာပါ့ဗျာဟိုသူတို့ကြောင့်မလို့ကိုယောဂကူးမှာတော့ဆိုရင်ဗျာဒါဆိုတော့ဟိုတခန်းထဲမှာဗျာတော့အိမ်မှာနေတော့ကျွန်တော်ကိုယ်အခန်းနဲ့ကိုယ်ယူလို့ရတယ်ဒီမှာကျတော့ဟိုဟောကြီးထဲမှာဘာမှလည်းအကန့်မရှိဘာမှရှိနေ
တော
့ဟိုသူအကြောင်းလည်းကိုယ်မသိကိုယ်အကြောင်းလည်းသူမသိဆိုတော့အဲ့ဒါကျွန်တော်ကနည်းနည်းဆိုရင်ဗျာဒါဆိုတော့ဟိုယောဂပိုးကလူကြီးတွေကပြန်နေလို့ပဲကြားရတာဟု
တ်ဆိုတော့
ဟိုမတ်စ်ကတော့အမြင်နဲ့တက်တယ်ကျွန်တော်တို
့ဟုတ်ကဲ့
ဆင်းစားခြင်းရေချိုးခြင်းဟိုမျက်နှာသိချင်ရလဲလို့ပေါ့ဒီနေ့ချင်းအကုန်လုံးတက်တယ်ကျွန်တော်ဖိတ်ကြတော့မှမတ်စ်ပတ်ပြီးအိတ်တယ
်ဟုတ်ကဲ့နောက်အဲ့ဒီမှာနေရာထိုင်ရာစားတော့ရတဲ့အခြေအနေကရောကိုတိရောဘယ်လိုတွေ့ရတယ်လဲအဆင်ပြေလား
အဲ့ဒါဟိုအစားတော့ကအဆင်ပြေတယ်ကစားတော့ကဘာလဲဆိုတော့ဟိုမနက်ပိုင်းမှာတစ်ချိန်နေ့ပိုင်းတစ်ချိန်ညနေတစ်ချိန်သုံးချိန်ကျွေးတယ်သူတို့ခြင်းနေရာလည်းကောင်းတယ်ဟိုထမင်းလည်းကောင်းတယ်စံလည်းကောင်းတယ်ပေါ့ဗျာစားလို့ရတယ်အဆင်ပြေတယ်အဲ့တော့နေရထိုင်ရတာကဟိုဘယ်လိုကောင်းလဲအဲ့ဒီလူများတာတခုပဲကြာ။လူများတာတခုပဲနောက်တစ်ခုကဟိုကော်ရီဒါကအစထွက်ပြီးတော့မလျှောက်ပါနဲ့အခြားအခန်းကြီးရှိတော့မတော်ပါနဲ့ဆိုတော့ချိန်ကန်တင်းကျက်ထားတဲ့ပုံစံမျိုးကြတာကျွန်တော်တို့ကအခြားဒီကွာရန်တိုင်းစင်တာတွေကိုကျွန်တော်တို့ဒီအင်ဂျင်နီပါတွေတော့လုပ်လို့မရဘူးကြာ
။နောက်ခုနကဒီအစားအစာပေါ့လေအစားအစာကအလုံလောက်ပေါ့နော်လုံလောက်ရတာပေါ့
။ဟုတ်ကဲ့အဲ့ဒါလုံလောက်တယ်ဟိုရေဘူးရဲ့သူတို့ရေတံဘူးရဲ့လုံလောက်အဆင်ပြေတယ်
ဟို
ကြောက်ပြီ
းဆိုတော့ဒါကတော့ခုနလိုဘာမှကိုကပေးစရာမလိုပဲနဲ့ကိုဘကကုန်ကြစရာမလိုပဲနဲ့အစအဆုံးနိုင်ငံတော်ကနေပြီးတော့ကြာခံပြီးတော့လုပ်ပေးထားတာပေါ့နော
်ဟုတ်ပါတယ်ဟုတ်ပါ
ဟုတ်ကဲ့ဟုတ်ကဲ့အခုကိုထေးအောင်နောက်တစ်ခါထပ်စစ်ထားတာကနေပြီးတော့အဖြေဆောင်ဆိုတော့နောက်ထပ်ဘာဖြစ်အောင်မယ်ဘယ်လောက်ကြာအောင်မယ်ဆိုတော့ဒါဆိုရင်ကိုထေးအောင်အချိန်ကြီးကမတိနိုင်သေးတဲ့အချိန်ကြီးပေါ့နော
်ဟုတ်တယ်ဒီလိုခံမှန်းထားတော့ဗျာဒီလိုဟွာဒီလိုအဖြေရပြီဆိုလို့ရှိရင်ကျွန်တော်တို့ဖတ်တဲ့ရေကနေဆို7ရက်အထိပေါ့ကျွန်တော်တို့နေရမယ်ပေါ့နေရပြောင်းရမယ်ပေါ့ဗျာကုသတဲ့နေရာကိုပြောင်းရမယ
်ဟုတ်ကဲ
့တို့ပြောတာတော့ဒီရနေပြီးတော့တကယ်လို့ positive ဖြစ်သွားတာကတော်တော်များများကဟိုမှာတောင်းတကုံပေါ့ရိုးမရိတ်တာကိုပြောင်းတယ် အင်းဆိုင်နောက်ပြီးတော့ကျွန်တော်တူပါအခုမနေ့ကအိမ်ပြန်ရောက်ပြီ
။ဩော်ဟုတ်ပြီ။
မနေ့ကတူကဟိုမှာဟိုယောဂပျောက်သွားပြီတဲ့
။ဩော်ဟုတ်ပြီ။ဟ
ိုကလက်မထုတ်ဘူးလေ။လက်မထုတ်တော့အိမ်ပြန်ရောက်ပြီ
။ဩဝမ်းသာစရာပါ
။ကျွန်တော်တူကဟုတ်ကဲ့။ဟုတ်ကဲ့။သူကအိမ်ပြန်ရောက်ပြီကျွန်တော်ကဒီမှာပဲရှိသေးတယ
်။ဟုတ်ကဲ့ဟုတ်ကဲ့။ဆိုတော့ဟိုကိုထေအောင်အချိန်ဒီအခုကိုတွေ့ကြုံရတဲ့အချိန်ဒီရရနဲ့ပတ်သက်ပြီးတော့ညီကုန်းချုပ်အနေနဲ့ကိုထေအောင်ဘာများပြောချင်သေးလဲ
။ဟာညီကုန်းချုပ်တွေနဲ့ဆိုလို့ရှိရင်တော့ဒီဟိုပါဗျာကွမ်တိုင်းစင်တာဒီမှာဆောရလုံးလူတွေအများကြီးထားတဲ့ကိစ္စပေါ့ဗျာ။အဲ့လိုထားတဲ့ကိစ္စမျိုးအစိုးရအနေနဲ့ပြန်ပြီးတော့သုံးသပ်စီခြင်းမြတ်။အဲတော့ဒါကဟိုကျွန်တော်ကြားတာဒီမှာကြားတာဗာလဲဆိုတော့ဒီမှာပဲကူးသွားတဲ့လူတွေပဲရှိတယ်ပေါ့နော်
။
အဲ့လိုကြားတယ်အခုတော့အကောင်းပေါ့ဗျာ
။ဟုတ်။
ရောက်တော့မှအနေအထိုင်မတက်လို့ပဲဖြစ်ဖြစ်ဟိုအခြားလူကြောင့်ပဲဖြစ်ပေါ့။ဟုတ်ကဲ့
ဟုတ်ကဲ့။
ဒီလိုအဒီလိုရှိရဲတော့ကျွန်တော်တို့တော်တော်များများသာသတိပေးတယ်
။ဟုတ်ကဲ့
။ကျွန်တော်ဒီလိုလည်းနှမ်းပြီးသတိပေးတယ
်။ဟုတ်ကဲ့။ဒ
ီဆိုင်ပါအဲ့လိုလိုဖြစ်တယ်။ကျွန်တော်အဲ့လိုဖြစ်မှာစိုးရင်လား
။ဘယ်အဲ့လိုမျိုးဆိုရင်ကိုတိအောင်ဘယ်လိုလုပ်စေချင်တာလဲ။ကွာရန်တိုင်းစင်တာမှာလူတွေများတာမျိုးမဖြစ်စေချင်ဘူးဆိုရင်ကိုတိအောင်ဘယ်လိုလုပ်ရင်ကောင်းမယ်လို့ထင်တာလဲ
။ဟုတ်မှာကျွန်တော်ဆိုတာလေလူတွေကိုဖြန့်ချလိုက်ရင်ကောင်းမယ်ထင်တာပဲ။ဆန်းကြလိုက်ကြအောင်မှာကျွန်တော်ရက်ွက်မှာဆိုရင်အမကတစ်ဆယ်အကြောင်းရှိရတာ
ဟုတ်ကဲ့အ
ဲအဲအကြောင်းမှာဟိုကိုရက်ွက်ကဖြစ်တဲ့လူမျိုးထားပေါ့ဆိုတော့အခြားရက်ွက်ဒီမှာလည်းအခြားအကြောင်းကြီးရှိတယ်နော်အဲအဲအကြောင်းဒီမှာထားပေါ့ဒါမှမဟုတ်ကျော်လူဒီတက်တာလည်းတဲခုကံပေါ့ဗျာ
တဲ
ခုကံလို့ဒါတော့အဲအဲ့ဒီနေရာမှာဥမာ9000 1000ပေါ့အဲအဲ့လောက်နဲ့ဟိုအာနာပါနီကမိပြီပေါ့ဗျာရှင်ကြီးရဲ့လူကအဲ့ဒီမျိုးဟိုဖွဲပြန်ပြီးတော့ခြားတိုင်းကောင်းမှာကြအဲ့မဲ့ကျွန်တော်ကြားနေရတာသူတို့ကလည်းဒီလူအားပြီးသူဒီကျမ်းမာရေးဝန်ထမ်းတို့အဲ့ဒီဟိုကမန်ပါဝါပေါ့ဗျာ
ဟုတ်ကဲ့
ဒီကလည်းနေလုံးအားကြီးတယ်အဲ့ဒီမျိုးတွေကြားနေရတာပဲအဲ့မဲ့ဆောရတယ်ဖြန့်ချလိုက်ပူကောင်းမယ်လို့ထင်တယ
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ပါကိုတီအောင်ဒီစုပြီးတော့ကျေးဇူးအများကြီးတင်ပါတယ်အမြန်ဆုံးယောဂကင်းပြီးတော့အိမ်ပြန်ရပါစေလို့ဆုတောင်းပါတယ်ခင်ဗျဟု
တ်ကဲ့ပါဟုတ်ကဲ့ပါမြေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်
ဒါကတော့ရန်ကုန်တိုင်းဒေသကြီးကမာရုံနယ်ကပြည်ထောင်တက္ကသိုလ်ကြီးချင်းရေးအခြေခံပညာသင်တန်းကျောင်းကွာရန်တင်းစင်တာမှာရောက်နေတဲ့ကုထေးအောင်နဲ့ဆက်သွယ်မိနေထားတာပါ။အခုဆက်ပြီးကိုဝင်းတိုးနဲ့ဆက်သွယ်မိနေထားတာကိုနားဆင်ရပါမယ်။ဟုတ်ကဲ့ကိုဝင်းတိုးကအနမ်းပြောက်တယ်ဆိုပြီးတော့သွားစစ်တဲ့အခါမှာ positive ဖြစ်ပြီးတော့အခုကွာရန်တင်းစင်တာမှာဝင်နေရတယ်လို့ပြောပါတယ်။ဆိုတော့ကိုဝင်းတိုးရောက်နေတဲ့ကွာရန်တင်းစင်တာကဘယ်နေရာပါလဲအရင်ပြောပြပါလား။
ဟုတ်ကဲ့ကျွန်တော်ရောက်ရှိနေတဲ့ပရနေစင်တာကရန်ကုန်တက္ကသိုလ်လိုင်းနေမြေ RC2 ရဲ့ဘေးဘက်ချမှာရှိတဲ့တို့ယောဂီကျောင်းလားပေါ့ခင်ဗျအဲ့ဒီမှာရှိတဲ့ကွန်ဒိုအဆောက်အဦတွေပါ
ဆိုတော့ကိုဝင်းတိုးဒီကိုရောက်လာတဲ့အခြေအနေအစလေးအရင်ရှင်းပြပါလားဘယ်လိုရောက်လာရလဲဆိုတ
ော့ကျွန်တော်ပထမအေးမီပြီးတော့ရှားသလိုဖြစ်တယ်ရှားသလိုဖြစ်ပြီးတော့ပြန်ကောင်းသွားတယ်ပြန်ကောင်းသွားတဲ့အထိကရိုးရိုးအေးမီရှားတယ်ပဲယူပတ်ထားတယ်now player သွေးလောက်နေတော့အနံ့လူပြောက်လာတယ်အဲ့ဒါနဲ့အနံ့ကြောက်တော့မတင်ကြရတဲ့ဒီအမီးနားမှာရှိတဲ့ဆေးကိုဆေးရုပ်ကိုအကြောင်းကြားပြီးတော့သွားပြီးတော့ဆက်သေးကြီးတဲ့အခါမှာ positive ဖြစ်တယ်ဆိုပြီးတော့သူကပြောတယ်အဲ့ဒီပြပြီးရတဲ့ပြပြီးရတဲ့တခါတည်းအဲ့ရလည်းအဝတ်ထုတ်ယူလိုက်ပြီးတော့ဒီနေရာကိုပို့လိုက်တယ်အဲ့ဒါနေကိမဲ့ပြပြီးရတဲ့ဒီတွေ့ပြီးရတဲ့ညမကြတော့ဒီဘက်ကတော့ပို့လိုက်တာ
ဟုတ်ကဲ့ဘယ်နေရာဆက်ပြီးတော့ဘယ်နေရာရောက်တာပါလဲအဲ့ဒီနေရာ
အဲတတဲ့နေ့ကတသိန်းငွေနေ့တတဲ့နေ့နေကြီးပိုင်းမှာဖြစ်ပါတယ်အဲတတဲ့နေ့ညမှာပဲညနေမှာပဲအဖြေအထွက်တယ်ညမှာကွာရန်တင်းစင်တာပို့တာ
ဟုတ်ကဲ့ဆိုတော့ကွာရန်တင်းစင်တာရောက်တဲ့အချိန်မှာဆက်ဆက်ရောက်ချင်းကနေပြီးတော့ကိုဝင်းတူတို့ကိုဟလာဘယ်လိုလုပ်ပေးတယ်ဘယ်လိုလုပ်ဆောင်ပေးတယ်ဘာတွေလိုရလဲစသဖြင့်အဲ့ဒါလေးရှင်းပြပါလား
ဆက်ရောက်တာနဲ့ကွာရန်တင်းစင်တာမှာကျွန်တော်တို့နေတဲ့အဆောက်အအုံမှာဒီ PPE ဝတ်ထုတ်တဲ့2ယောက်ရှိတယ်သူတို့ကနေပြီးတော့အပေါ်တမဲဒီဖွဲ့လိုက်၄ယောက်တစ်ခါပြိမဲ့ဆိုပြီး၄ယောက်တစ်ခါပြိနာမည်တင်းနေယူတယ်၊လိပ်စာယူတယ်ပြီးလို့ရှိရင်ကောင်းဆောင်ပါတဲ့အထုပ်တထုပ်ပေးတယ်ပြီးရင်သွားမယ်အခန်းနံပါတ်ပြောပြီးတော့အဲ့ဒီခံကိုထွက်လိုက်တယ်ပြီးတော့အဲ့ဒီညဘက်ကကိုအဲ့ပုံမှာပဲနေပါအောက်ဆင်းမှနဲ့ဟိုဘက်ကဟိုဟာဆိုတတောင်တတရှိအောင်နေပါပေါ့နော်အဲ့လိုပြောပြီးတော့တကယ်လို့ဖြားနာလို့ရှိရင်ဖုန်းဆက်ပါလို့ပြီးတော့ဖုန်းနံပါတ်ပေးလိုက်တယ်အဲ့ဒီကသာပြီးတော့ကိုခန်းနဲ့ကိုစနေရတယ်ပေါ့
ဟုတ်ကဲ့ကိုဝင်းတိုးကပြောတာ၄ယောက်တခန်းဆိုတော့ကိုဝင်းတိုးကလူနေခန်းလူမျိုးလဲဆိုတော့အိတ်ခန်းဖွဲ့ထားတဲ့ပုံစံမျိုးပေါ့
ဟုတ်တယ်အိတ်ခန်းဖွဲ့ထားတဲ့ပုံစံလေ
းအခန်းခွဲရှိတာ
ခွဲပြီးတော့
တို့ကအခုနေရတာတယောက်တည်းတခန်းလား
ဟုတ်တယ်ကျွန်တော်အဆင်ပြေလို့ဒီဘက်အိတ်ခန်းဖွဲ့တဲ့အန္တမနေတယ်တနေ့ကလေးတွေကတော့အေဟောကန်ပေါ့အိတ်ခန်းနဲ့ ဟိုကကြားတယ်အမေသားကန်ကောအဲ့ဒီမှာပေါ်တိုင်းမှာသူတို့ကသုံးယောက်နေကြတယ
်ဟုတ်ကဲ့သူတို့သုံးယောက်နေရတာရောသူတယောက်နဲ့တယောက်နေရာတတ်မှတ်အကွာဝေးတိုင်းနေလို့ရတာ
ရတယ်ငါးပြီ၆ပြီရတယ်သူတို့တယောက်နဲ့တယောက်
โอเคสรุปกุวินตุรุกูอะกูยောက်ดาတော့မနည်းရညမှာဆိုတော့ဒီနေ့တနေ့တာပေါ့လေဘာတွေလုတ်ပြီးတာရှိလဲဥမာဟလာဖျားတိုင်းတာသွေးပေါင်ချိန်တိုင်းတာအောက်ဆီဂျင်လေဗယ်တိုင်းတာဆေးတိုက်တာစသည်အားဖြင့်အဲ့ဒါမျိုးတွေဘာတွေရှိလဲ
ဟောအဲ့ဒါမျိုးတွေမရှိဘူးမရှိတဲ့တွေကျွန်တော်တို့ခက်တဲ့ရတယောက်ကပြောတော့ကျွန်တော်မေးကြည့်ရဲ့ဟာသူတို့အဲ့ဒါတွေမလုတ်ဝေးပါဘူးတဲ့သူတို့ကဒီခုလာတဲ့လူသားတွေကအနမ်းပြောက်ပြီးတော့ positive ဖြစ်တယ်တမ်းမကြီးကဖျားချင်တာကျွန်တော်ရှိရဲ့တွေဆိုတော့ဆေးတိုက်ဖို့အစီအစဉ်ရှိပါဘူးလို့ပြောတယ်ဟုတ်ပါကောဟိုကိုရက်ဆုံးစားတော့ဒီဝောက်အေးအဖကောင်းကောင်းစားပါလို့ပါတယ
်ဘယ်နေရနေရမယ်လို့ကိုင်တို့အကြံဉာဏ်သိထားလဲ
ဘယ်နေရနေရမယ်လို့အကြံဉာဏ်တော့မပြောဘူးဒါပေမဲ့အတိမိတ်ဖွေတွေကဖုန်းထဲနေနားပို့တာတော့အခုနောက်ဆုံးပညာချက်မှာတော့တစ်ရက်နေလို့မှချားလာတာချက်မရှိဘူးတော့သိငွေပြုမယ်လို့တော့သိထားတယ်သူတို့ကတော့ဒီသဏ္ဍာန်ကတော့ဘာမှတော့ပြောတာတော့မရှိသေးဘူး
အော်စတီးရ
စကားအော်နှကောင်းတိုးဘက်စကားဆင့်မယ်လို့စာတွေရေးထားတ
ယ်ဟုတ်ဟုတ်ပြီကိုကိုတို့ကတော့တနင်္ဂနွေညမှရောက်တာဆိုတော့စစစ်တဲ့အဆင့်တော့မရှိသေးဘူးပေါ့ဒါပေမဲ့နှခါတော့ဆစ်ရမယ့်အခြေအနေမှာရှိတော့ပေါ့နော
်ဟုတ်တယ်သူပညာထောက်ဝယ်ဆိုနှခါတော့ဆင့်မယ်ပုံပဲရှိပါတ
ယ်ဟုတ်ကဲ့ဆိုတော့ဦးအစားအစာရောစားတော့ရတော့ဘယ်လိုနေပါလဲ
စားတော့တွေကောင်းတယ်သူတို့တိုင်ချက်တဲ့အဆင့်မျိုးနဲ့ချက်ပြီးတော့လာပို့ပြီးတယ
်ကိုဝင်းတို့ကိုတိုင်ရဲ့ခံစားရတာရောအခုဘယ်လိုနေလဲကျမရဲ့ကိုကျမရဲ့ကိုဘယ်လိုနေလဲ
အမှားရတော့တော်တော်ကောင်းပါလေဒီတက်ချူပြက်တာမောတာပြည်တာလည်းမရှိဘူးရိုးရိုးပုံမှန်နေရိုးနေတဲ့အတိုင်းပဲရှိတယ်အနံကနည်းနည်းပဲပြန်ရသေးတာပေါ့နော်ဒါကြီးကမကောင်းသေးဘူ
းဟုတ်ကဲ့နောက်တစ်ခုကကိုဝင်းတူကအိမ်မှာနေရင်းနဲ့ဟလာကူးတာပြူတာဆိုတဲ့ positive ဖြစ်တာဆိုတဲ့အခါကျတော့ဂျန်တဲ့မိသားစုတွေအတွက်ရောဘယ်လိုလုပ်ထားလဲ
ဂျန်တဲ့မိသားစုတွေအတွက်ကဒီရက်ကွက်ကိုအကြောင်းကြားထားတယ်သူတို့ကနေပြီးတော့အိမ်ကိုကျူရန်တက်ပြီးတော့ခါထားတယ်။နောက်ပြန်နေသူမိသားအဖွဲ့နဲ့တောင်းကြည့်တယ်။ဒီစီးဒီပဲတော့တာရှိဝယ်ပေးဖို့အတွက်သူစီစဉ်ပေးတယ်။စောင့်ဝယ်ပေးတယ်ပေါ့နော်။ပြီးတော့အလောရောတဲ့တော့အိမ်ထဲမှာပဲသူခါထားသေးတယ်။သူတို့တဝက်တော့ကွယ်နေငွေရတော့သူတို့လာခေါ်မယ်လို့ပြောတယ
်။ဟုတ်ကဲ့ပါဟုတ်ကဲ့ပါ။ကိုတို့အမြန်ဆုံးကျမ်းမာပြီးတော့တက်တာပြောက်ကင်းပြီးအိမ်ပြန်ရပါစေလို့ဆုတောင်းပါရခင်ဗျာ
။ဟုတ်ကဲ့ပါပေးတဲ့သူနဲ့ပြေးပါ
ရန်ကုန်တိုင်းဒေသကြီးအတွင်းကကိုရိုနာစင်တာနှစ်ခုမှာတည်ကြစီရောက်နေကြတဲ့ကိုထိတ်အောင်နဲ့ကိုဝင်းတူတို့ရဲ့တွေ့ကြုံတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ဒီဆက်သွယ်မေးမြန်းချက်တွေကိုမြန်မာစံတော်ချိန်တနင်္လာနေ့ညဘက်ကလုပ်ခဲ့တာဖြစ်တာကြောင့်တို့ရဲ့ပြောဆိုချက်တွေဟာအဲ့ဒီညကထိရှိခဲ့တဲ့အခြေအနေတွေဖြစ်ပါကြောင်းအသိပေးလိုပါတယ်။ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆက်သွယ်မေးမြန်းချက်တွေဆွေးနွေးခန်းတွေကိုအင်္ဂါညတရက်လီလိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။UA စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာအခါတည်းများပါ။ရေးပြဝေးကွာပြီးကျမ်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
။ VOA မြန်မာပိုင်းရဲ့ကဘာတဝါခီးသွားစီစဉ်ကနေကြိုဆိုပါရရှင်။ကျွန်မအစွန်မြတ်မှာမှာအခုတစ်ခေါက်တော့စပိန်နိုင်ငံကိုတွားကြရအောင်ပါ။စပိန်နိုင်ငံဆေဂိုဗီယာမြို့မှာနှစ်စဉ်လုပ်နေကြရုပ်သိမ်းပွဲတော်ကိုဒီနှစ်စီစဉ်ထားချိန်ထက်အတော်လေးနောက်ကျပြီးမှကျင်းပပါရတယ်။ COVID ကရောဂါကြောင့်အရင်နှစ်တွေနဲ့မတူထူးခြားနေတဲ့ရုပ်သေးပွဲတော်စီကိုအခုပဲကဘာတလွားခီးသွားစီစဉ်ကနေတွားကြရအောင်ပါရှင်စပိန်နိုင်ငံမက်ဒရစ်မြို့တော်အနောက်မြောက်ဘက်မှာရှိတဲ့ဆေဂိုဗီယာဆိုတဲ့မြို့မှာနိုင်ငံတကာရုပ်သေးပွဲတော်ကို1985ခုနှစ်ထဲကနှစ်စဉ်ကျင်းပပါတယ်သတင်းတစ်ပတ်လောက်ကြာတဲ့ပွဲတော်အချိန်ဆိုမြို့နေရာအနှံ့ကလမ်းတွေခန်းမတွေမှာကျိုးဆွဲရုပ်သေးရုပ်လက်ထိုးရုပ်မျိုးစုံကခလေးလူကြီးပြိတက်တွေကိုဇလန်းအစုံနဲ့ဆင်ထိုးဖျော်ဖြေတင်ဆက်လေးရှိတာပါအခု2020ခုနှစ်ကတော့ COVID ကရောဂါကြောင့်ပုံမှန်လိုမျိုးနေရာအနှံ့မှာရုပ်သေးပွဲတွေကိုဆင်ထိုးဖျော်ဖြေတာမျိုးတွေမလုပ်နိုင်ကြပါဘူးမျိုးရဲတတ်မှတ်ရွေးချယ်ထားတဲ့နေရာတွေမှာသာတင်ဆက်မှုတွေကိုလုပ်နိုင်တယ်လို့ပွဲတစ်ခုစီအတွက်လာကြည့်နိုင်တဲ့ပြိတက်အရေးအတွက်ကိုလည်းကန့်သတ်ထားပါတယ်တကယ်တော့မေလရဲကတီတီရမွန်ဒီနိုင်ငံတကာရုပ်သေးပွဲတော်ကိုကျင်းပဖို့စီစဉ်ထားပေမဲ့ကိုဗစ်ကရောဂါကြောင့်စက်တင်ဘာလကုန်ပိုင်းအထိကိုရွှေ့ဆိုင်းခဲ့ရတာဖြစ်ပါတယ်။ကရောဂါကြီးရှိနေသေးတာမို့ပွဲတော်ကိုကျင်းပတဲ့မတဲ့ပွဲစီစဉ်သူတွေအတော်လေးခက်ခက်ခဲခဲဆုံးဖြတ်ခဲ့ကြရတာပ
ါ Especial por no decirte
ဒီနှစ်ပွဲတော်ကတခြားနှစ်တွေနဲ့မတူအောင်ထူပါတယ် ကျမတို့အနေနဲ့ပွဲတော်အနှစ်သာရနဲ့အငွေ့အသက်တွေပြောက်မသွားအောင်ပွဲကိုလုပ်ရပြီမဲ့အရင်နှစ်တွေတုန်းကလမ်းမတွေပေါ်မှာရှိခဲ့တဲ့ပွဲတော်ရှိနေတယ်ဆိုတဲ့ခန်းစားချက်မျိုးပြောက်နေပါတယ်မြို့အနှံ့ရုပ်သေးပွဲတွေရှိနေတာမျိုးလူတွေစီစီကားကားဖြစ်နေတာမျိုးပရိသတ်တွေကမြို့ထဲတနေရာကနေနောက်တနေရာသွားပြီးပွဲလှည့်ကြည့်တာမျိုးလို့လှုပ်ရှားသက်ဝင်တဲ့အခြေအနေမျိုးတွေပြောက်နေပါတယ်လက်ရှိအခြေအနေအရပွဲလုပ်သင့်မလုပ်သင့်ဆိုတာကိုတော်တော်လေးခက်ခက်ခဲခဲစဉ်းစားဆုံးဖြတ်ခဲ့ရတာပါ
အရင်နှစ်တွေကဆိုရင်ခမရီလမ်းမရီပေါ်မှာတင်ဆက်နေတဲ့ရုပ်သေးပွဲတွေကိုမိသားစုတွေလွတ်လပ်လပ်လပ်ကြီးကြပျော်ပွဲရှင်ပွဲတွေဆင်နွှဲကြတာမို့ပွဲတော်အချိန်ဆိုတက်တက်ကြွကြွရှိလာတာပါအခုနှစ်လိုပြိသက်အရေးအတွက်ကိုကန့်သတ်မထားတာမို့လဲပိုပြီးစီကားပါတယ်2019ခုနှစ်ပွဲတော်ကပွဲလက်မှတ်1000ခွဲထက်မနည်းရောင်းချခဲ့ရပေမဲ့အခု2020မှာ4000လောက်ပဲရောင်းရတယ်လို့ပွဲတော်စီစဉ်သူတွေကပြောပါတယ်အခုနှစ်မှာအရင်နှစ်တွေလောက်မရှိဘူးဆိုပေမဲ့လည်းရုပ်သေးပွဲတော်မှာလာရောက်တင်ဆက်သူက90ရှိပါတယ်။စပိန်နိုင်ငံကသာမကပြင်သစ်၊ဒန်မတ်၊ချက်သမ္မတနိုင်ငံ၊အာဂျင်တီးနား၊မက္ကဆီကိုစတဲ့နိုင်ငံစုံကရုပ်သေးပညာရှင်တွေကသူတို့ရုပ်သေးပွဲတွေကိုမြို့ရဲကနန်းတော်ဟောင်းနေရာတွေ၊ရင်ပြင်တွေ၊ပန်းချံတွေ၊လာတာဆောင်နေရာတွေစတဲ့နေရာ15နေရာမှာဖျော်ဖြေတင်ဆက်နေကြပါတယ်။
Como titiritero, por ejemplo, si voy a contar Pinocho, sé que tengo que construir un muñeco.
ပွဲတွေအတွက်ရုပ်သေးတွေလှုပ်ရင်ဇလန်းရင်စဉ်းစားပြီးတော့အယုတ်လှုပ်တာမျိုးမဟုတ်ဘဲနဲ့အယုတ်အရင်လှုပ်ပြီးတော့မှဇလန်းကိုစဉ်းစားတာဖြစ်ပါတယ်။ရုပ်တွေကသူတို့ဖော်ပြချင်တဲ့ဇလန်းကိုသူတို့ဘာသာလမ်းကြောင်းသွားတယ်လို့ကျွန်တော်ထင်ပါတယ်။စကားတစ်ခေါက်မှပြောစရာမလိုပဲအမူအရာနဲ့သူတို့ပြောချင်တာကိုတိကျဆောင်သွားနိုင်တာကရုပ်သေးတွေရဲ့ထူးခြားမှုတစ်ခုဖြစ်ပါတယ်။စာတန်းထိုးစရာရှင်းပြစရာမလိုပဲနဲ့အားလုံးနားလည်သဘောပေါက်သွားအောင်ရုပ်သေးတွေကတိဥဖော်ပြနိုင်ပါတယ်
ဒီစပယ်ရုပ်သေးပညာရှင်ကရုပ်သေးရုပ်ပေါ်မူတည်ပြီးတော့ဇလန်းဖန်တီးပေမဲ့ချက်သမ္မတနိုင်ငံကနေလာရောက်ဖျော်ဖြေတဲ့ရုပ်သေးပညာရှင်ကတော့ဇလန်းကိုအရင်စဉ်းစားပြီးတော့အေယာမနှိုးဆက်နာယီကြီးကိုဖန်တီးချပုံရပါတယ်နှစ်ဖက်လနာယီကြီးထဲမှာလည်းအနည်းနဲ့အမြန်ညီအကိုရုပ်သေးရုပ်နှစ်ရုပ်ကတိဥဆောင်ဖျော်ဖြေနေကြတာပါကိုဗစ်ကာယောဂါကြီးကြောင့်လူတွေစိတ်မချမ်းမသာဖြစ်နေကြချိန်ကျင်းပတဲ့နိုင်ငံကရုပ်သေးပွဲတော်မှာတင်ဆက်ဖျော်ဖြေသူတွေကပရိသတ်တွေစိတ်ပျော်ရွှင်အောင်ကြိုးစားတင်ဆက်ကြပါတယ်။အတန်တက်ရုပ်ရှင်တွေကိုသဘောကျတဲ့ပြင်သစ်ရုပ်သေးပညာရှင်ဆောင်တွဲကလည်းသူတို့ပွဲကိုလာကြည့်ကြတဲ့ပရိသတ်တွေကိုပါတင်ဆက်မှုမှာပါဝင်နေဆိုတာမျိုးဖြစ်အောင်လို့တချင်းတွေလိုက်ဆိုခိုင်းပါတယ်။ယောမခိလက်ရအဆောက်အဦတွေနဲ့ရှေးဟောင်းရင်ကျေးမှုအမွေအနှစ်တွေရှိတာကြောင့်ကုလသမဂ္ဂ UNESCO ကအမွေအနှစ်ထိန်းသိမ်းရမယ့်မြို့အဖြစ်သတ်မှတ်ထားတဲ့စပိန်နိုင်ငံဆီဂိုဗီယာမြို့မှာနှစ်ဆင်ကျင်းပတဲ့နိုင်ငံသားရုပ်သေးပွဲတော်ဟာဒီနှစ်မှလည်းအခက်အခဲတွေကြားကနေကျင်းပနေပါတယ်။ရုပ်သေးအနုပညာကိုဆက်လက်ရှင်သန်စေခြင်းတွေကအစဉ်အလာတိုင်းကျင်းပတဲ့နိုင်ငံသားရုပ်သေးပွဲတော်မှာကျိုးဆွဲရုပ်သေးရုပ်လက်ထိုးရုပ်သေးရုပ်တွေကဟိုးရင်ထဲကရုပ်သေးကားပြဖျော်ဖြေနည်းတွေနဲ့သာမကအကျွေးသည့်အမြင်သစ်တွေနဲ့ပါဖျော်ဖြေတင်ဆက်နေကြပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ
audio name နဲ့ကင်တဲ့လွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးသတင်းအကျဉ်းချုပ်ကိုဆက်လက်တင်ပြပေးပါမယ်ယောဂတော်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြင်းပြတက်လာနေတာကြောင့်နိုင်ငံအစိုးရတွေကယောဂထိန်းချုပ်ရေးတင်းကျပ်တဲ့ကန့်သတ်တမျှချက်တွေကိုပြန်ပြီးချမှတ်ဖို့လှုံ့ဆော်နေပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲမှာတဲ့ဥရောပနိုင်ငံတွေတဲ့ COVID-19 ကူးစက်သူ9000ကျော်ရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအင်္ဂါနေ့ကပြောပါတယ်ဒါဟာရှေ့သတင်းပတ်ထဲကူးစက်မှုနှုန်းရဲ့34%ရာခိုင်နှုန်းမြင့်တက်လာတာဖြစ်ပါတယ်ယောဂကူးစက်ခံရသူအရေအတွက်ရဲ့ထပ်ဝက်ကျော်ကဗြိတိန်ပြင်သစ်နဲ့စပိန်နိုင်ငံတွေကဖြစ်ပါတယ်အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အစိုးပြုခံနိုင်ရသူအေမီကော်နေဘာရက်ကတရားရုံးချုပ်မှာကြားနာဆွေးနွေးလာနိုင်တဲ့အမှုကြီးတွေပေါ်ထားရှိတဲ့သူ့ရဲ့အယူအဆတွေကိုအထီးလင်းဖြေဆိုပြောကြားခြင်းမရှိဘဲအမှုတွေကိုဆုံးဖြတ်တဲ့အခါသူ့ရဲ့ပုဂ္ဂိုလ်ရေးနဲ့ဘာသာရေးအယူအဆတွေကိုလွှမ်းမိုးခံမှာမဟုတ်ဘူးလို့ပဲပြောပါရယ်ကိုဝင်ပြတ်ချမှုကိစ္စတနက်လက်နဲ့ပိုင်ဆိုင်မှုကိစ္စနဲ့နောက်လာမှာတရားရုံးချုပ်မှာကြားနာဆွေးနွေးမယ်အမျိုးသားကြားမရေးဆောင်ရှောက်မှုကိစ္စတွေနဲ့ပတ်သက်ပြီးအထက်လွှတ်တော်အမတ်တွေရဲ့မေးမြန်းချက်တွေအပေါ်အထီးလင်းဖြေကြားမှုမရှိဘဲနေခဲ့တာဖြစ်ပါရယ်ခင်ဗျာထိုင်းနိုင်ငံမဲဆောက်မြို့မှာပြီးခဲ့တဲ့တောက်ကြနေ့ကနေစနေနေ့အတွင်းမြန်မာကားသမား3ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတာတွေ့ရှိခဲ့ပြီးတဲ့နောက်မှာမဲဆောက်ကထိုင်းနဲ့မြန်မာနိုင်ငံသားစုစုပေါင်း4000လောက်ကိုဗိုင်းရပ်စ်စစ်ဆေးပေးဖို့အတွက် COVID-19 စစ်ဆေးအဖွဲ့3ဘက်ကိုတင်းနာနေ့ကဆေးလွတ်ထားပါတယ်မြန်မာနဲ့နေဆက်မျိုးဖြစ်တဲ့မဲဆောက်မြို့ကဒေသခံတွေကြားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အနေအထားများတယ်လို့လည်းမဲဆောက်တာဝန်ရှိသူတို့ကဘန်ကောက်ပို့စ်ကိုပြောပါတယ်ဗိုလ်တုံးနေမနေ့ကအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA ကနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တောက်တရှင်များကိုစိတ်နှပြရှင်လန်းချမ်းမြေပါစေကျွန်တော်ရဲမတော်ပါ
This program has come to you from the Voice of America, Washington.